Welcome to the Voice of America in Burmese.
Mingla nanake makmya tora sin ya sunan chami ja ba si. Yu American ta Myanmar bai si si ye 2018 khu ne July 9 ye. Tin ya ni minute phe si si ne go khone 6 na ya ni 9 na thi. American Pyeong su Washington Myo DC ya ni ဆိုင်ရုံပြည်24 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာကျွန်တော်စမိုးပြီပါခင်ဗျာခုနကင်းစီစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိမ်းနဲ့အတူကြီးညာပေးမှာပါထိုင်းနိုင်ငံမဲဆန်မြို့ကကြောက်ကူထဲမှာပိတ်မိနေသူတွေတဲကခလေးလေးကိုကဲထုတ်နိုင်ပါပြီတနင်္လာနေ့မှာလည်းဒုတိယအဆင့်ကဲထုတ်ဖို့အတွက်စီစဉ်နေကြပါတယ်ဗြိတိန်မှာတော့အအောင်ကျော်အထိအဆိတ်မိခဲ့သူ2ဦးတဲက2ဦးသေဆုံးသွားပါပြီဂျပန်မှာရေကြီးနေပြုံမှုကြောင့်သေဆုံးသူကအနည်းဆုံး80လောက်ရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမ်းမောင်ဟု
တ်ကဲ့ကောင်းပါပြီခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဘက်ခြမ်းမှာရှိတဲ့ Time Lawan လှိုင်းခုအတွင်းမှာပြင်မိနေတဲ့ထိုင်းကျောင်းသားဘောလုံးအသင်းကကလေးတွေနဲ့နီးပြဆရာလူငယ်တွေကိုကယ်ထုတ်နေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့
ဘလို့နီးနားနဲ့ကယ်ထုတ်တယ်ဆိုတဲ့အပေါ်မှာတော့သူတို့အသေးစိတ်မပြောဘူးသူပြောသွားတာကသတင်းတော့ကဘလို့ကယ်ထုတ်မယ်ဆိုတာမင်းမယ်ဆိုတာငါသိတယ်ကလေးတွေကိုကယ်ထုတ်တဲ့ဟာမှာဘလို့နီးနဲ့ကယ်ထုတ်မယ
်ထိုင်းနိုင်ငံအခြေစိုက် Network Media Group သတင်းဌာနရဲ့ညွှန်ကြားမှုရှင်းပြတော်တာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်အစုံကိုနားဆင်ကြပါမယ်ဒါ့အပြင်မြမအကြီးတက်ဆုံဆွေးနွေးကမ်းအစီအစဉ်မြမပြည်ကပေးစာကဏ္ဍနဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလောထူးခြားစံပြသတင်းများစတဲ့အစီအစဉ်ကိုတင်ဆက်ပေးမှာပါအခုရင်းဆုံးတော့နောက်ဆုံးရမင်္ဂလာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံချင်းရိုင်ခိုင်မဲဆိုင်မြို့တဲကအကျောက်ကူထဲမှာသတင်းသပတ်ကျော်ပိတ်မိနေတဲ့ចောင်းသား12ဦးနဲ့ဘောလုံးနှီးပြတ်တူပါတဲ့အဖွဲ့တွေကចောင်းသား4ယောက်ကိုကယ်တင်နိုင်ခဲ့ပါပြီចောင်းသား4ယောက်ကိုကိုယ်ပြင်ကဲထုတ်နိုင်ပြီလို့ချင်းရန်ခန်ယာယီအုပ်ချုပ်ရေးမှုကတနင်္လာနေ့မှာကြေညာခဲ့တာပါသူတို့ရောက်နေတဲ့နေရာဟာဂူဝါကနေအတွင်းပိုင်းနှမိုင်ခွဲလောက်ကွာမှာရှိနေတာဖြစ်ပြီးဂူထဲမှာတော့ရေကြီးပြီးရေစီးအားပြင်းထန်တဲ့ပြင်မှောင်မဲပြီးဘာမှမမြင်ရတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းဟာတိတ်ကိုရှုပ်ထွေးပြီးအန္တရာယ်ကြီးလာပါတယ်ဒါကြောင့်သူတို့ကိုကဲထုတ်လာမဲ့ဂူရင်းတစ်လျှောက်ကယ်ဆယ်ရေးလုပ်သားတွေကအောက်ဆီဂျင်ဘူးတွေပြန်ပြီးဖြည့်နေတော့ကျန်ရှိအောင်ကိုကဲထုတ်မဲ့လုပ်ငန်းခက်တာရပ်ဆိုင်ထားပါတယ်သူတို့အားလုံးဂူပြင်ရောက်အောင်ကဲထုတ်ဖို့အတွက်၄ရက်လောက်အချိန်ယူရနိုင်တယ်လို့ကာနာပိုင်တွေကခံမှန်းပါတယ်ဒါပေမဲ့မုတ်တုံမိုးပြန်ပြီးရွာလာနေတာမို့ဂူရင်းမှာရေမြင့်နေပြန်ပုံမြင့်လာနိုင်ပြီးကြံကလေးတွေအသက်ရှူဖို့အတွက်အောက်ဆီဂျင်ပိုနေလာနိုင်မဲ့အန္တရာယ်ရှိနေပါတယ်ကဘာတလွားကရေငုပ်ကျွမ်းကျင်သူ73နဲ့ထိုင်းရေတပ်တပ်ဖွဲ့ကကယ်ဆယ်ရေးကိုဥဆောင်နေတာပါကျထုတ်လာတဲ့ကလေးလေးယောက်ကိုရဟန်းရင်တွေလူနာတင်ကားရင်နဲ့ချင်းရန်ဆေးရုံကိုခေါ်သွားပြီးဆေးကုသပေးနေပါတယ်သူတို့အချိန်တွေကတိတ်မဆုပ်ဘူးလို့ဆေးရုံကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကလေးအလုံးဂူပြင်ချောချောမောမောရောက်အောင်အမေရိကန်ပြည်ထောင်စုကထိုင်းစုကနဲ့အနိကလက်တွဲကူညီနေကြောင်းနဲ့သူတို့ဟာတိတ်တက်တည်ရှိပြီးထက်မြက်တဲ့သူတွေဖြစ်ကြောင်းတနင်္လာနေ့မှာသူ့တွစ်တာကရေးပါတယ်တောက်ကြံနေကထိုင်းရေတပ်တစ်ဖွဲ့ကရေငုပ်ကျွမ်းကျင်တဲ့ရေတပ်သားဆမန်ကန္နဟာအောက်ဆီဂျင်ဘူးတွေလိုက်ချပြီးဂူထဲကပြန်ထွက်မှာသူရှူစရာလေးကုံသွားတဲ့အတွက်တည်ဆုံးခဲ့ရတာမှာကျောင်းသားလေးတွေဟာရေတကားမှာမငုပ်ဖူးကြသလိုသူတို့ထဲကတချို့ဟာရေတောင်မကူးတတ်ပါဘူးသူတို့ကိုကယ်ဖို့ရေငုပ်သမားတွေဟာအသွားပြန်ဖြီးအချင်း၈နာရီယူရပါတယ်ကဘာပေါ်ကအကျွမ်းကျင်ဆုံးသူတွေဖြစ်ပေမဲ့အခုကယ်ဆယ်ရေးလုပ်ငန်းမှာစိန်ခေါ်မှုလုပ်ငန်းကတိတ်ကြည့်မာတာမို့တိတ်မလွယ်ပါဘူးဒီကြောင်ဖြစ်စဉ်ကိုသတင်းတွေပြီးမှနားဆင်ရမှာပ
ါအမေရိကန်ပြည်တော်စုနဲ့ဆက်ဆံရေးတည်တည်ဆောက်တာမှာဗီယက်နမ်နိုင်ငံကိုအတူယူဖို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကမြောက်ကိုရီးယားကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်ဗီယက်နမ်နဲ့အမေရိကန်တို့ကြားစစ်ပွဲအဆုံးသတ်သွားပြီးတဲ့နောက်နှစ်ပေါင်း40ကျော်ဗီယက်နမ်နိုင်ငံကလှုပ်လာတာမျိုးကိုအတူယူဖို့တိုက်တွန်းတာပါပျိုယန်မြို့တော်မှာနေရာကျဆွေးနွေးပြီးတဲ့နောက်ဝန်ကြီးပွန်ပေယိုဗီယက်နမ်နိုင်ငံကိုခီးဆက်တာပါအမေရိကန်ဟာရန်သူဟောင်းတွေနဲ့ဆက်ဆံရေးတည်တည်ဆောက်နိုင်တယ်ဆိုတာအမေရိကန်နဲ့ဗီယက်နမ်အကြားပုံမှန်ဆက်ဆံရေး23နှစ်ကြာရှိထားတာကသက်သေဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါဟာတကယ်ကိုဖြစ်နိုင်ခြေရှိတယ်ဆိုတာကျွန်တော်တို့သိပါတယ်။ဘာကြောင့်လဲဆိုဒီထူးခြားလာတဲ့လမ်းကြောင်းကိုဗီယက်နမ်နိုင်ငံဘယ်လိုဖြတ်သန်းထားရဲဆိုတာကျွန်တော်တို့သိလို့ပါပဲလို့ဝန်ကြီးပွန်ပေယိုကပြောပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ဖို့ဆွံ့လို့ဖို့အမေရိကန်ကလူမိုက်ဆန်ဆန်တောင်းဆိုတယ်လို့မြောက်ကိုရီးယားကဆွဆွဲပြီးဆွေးနွေးပွဲဟာအစီမကောင်းစရာပဲလို့ပြောတဲ့ပေါ်ဝန်ကြီးပွန်ပေယိုကတော့ခပ်ဖို့ပေါ်ပဲတုံ့ပြန်ပါတယ်။အဲ့ဒီပန်ကြားချက်တွေဟာလူမိုက်ဆန်ဆန်ဆိုရင်ကမ္ဘာကြီးဟာလူမိုက်တယောက်ပါပဲလို့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဗက်ထရီလုံးကြီးစီစဉ်တွေကိုရပ်ဆိုင်ဖို့ကုလသမဂ္ဂလူညီရေးကောင်စီကအချိန်များစွာတောင်းဆိုမှုတော်ကိုထောက်ပြပြီးဝန်ကြီးပွန်ပေယိုကပြောပါတယ်
American Tamara Donald Trump on a Tonsicha, American Tamara, you go with May Sebema, Trump and I on Russia Tower, Nosham, Shimishi, Songs anyway. I do Songs I am Robert Mulanet, Drizzle, Mimian Gwen Pima, Mopulu, Tamara Trump and Shinny got the name of your body, Tamara Trump and Nina, the Zondia and Mayan looking at Tago Tatia, Mamula, Mimian, I will quaint people the world to name Melo, Tamara Trump and Usam Shinny Pit and New York Mural and how Rudy Gulaniga, ABC and CNN, the Internet, I will be Mulaya Salila, Janavi Pit, Songs. Lure, Minion, Quin Pugo, Tubaga, Sentiment, Tamara Trambra, Majamaja, Yogaraba, Tabima Shini, Gulianigaro, Tamara Tram, a Mayan looker at Kuma Madria, Tetti, Yama, Megon Pu, Melo, Sienna, Ubiobari, Diai, Matamara, Winsor Pettis, or a Sussurge, Dre, Papi, Julundama, Madria, Tautapiabo, ABC, the Lentanago, Shini, Gulianiga, Pioja, Geraba. A two songs I am Mulaga, Trump Messer upon a Russia Senator, Sonsani Lapidu, FBI Tamai, GK, how James Comigo, Lopoke Muma, the Ai Lunga, we are set for Mushimishila, Sonsani Lapipari.
Bigger Malaga, say then be Russia to show on to Naviamajan Tiket, Laru, Iron Jorti, Tadu, a say then to Mudmi do the Songore Dre, Tisha Yetapoga, Ludemu Puni, Sonsani Bari. At the Lizard Lineage, Don Strogesa. England or Manga, Salisbury, Sayon to Kuma, Tanning Luniga, they sold to our head, Jetapaga Piovari. To our Nauta, a sainted to do today, Charles Rulina to Sue Yare Chinine, Sona Tunze Yeniga, Sayon Tintaraba. Strategies they sold to our head, Rainbow, Tailand, Lomi Elu, Pisha Winjo, Teresa Mega Piovari. Don Strategies, Charles Rulido, Nuzlunga, Novi Chalk, a Satan, Alu Jetapaga Piovari. Raja the Shuha, Sagis Cribble, Net, Miku to Julia Ruale. Bigger Malaga, Laru, Satan Dine, Sigudamu can you be at them at the Jabau? Scrubber to Dapago, Satan on Luda, Russia, let Chelu beating us to serve me, Russia Garo Nimare. Strugges near Ruliduha, say Pare Buu, Kaimija, Elu, Yetapoga, Tanyashi B, through Pari, Tweet Hare, Peniama Tweet, Ragu, Diabu, Yetapoga, Chosani Mare.
You American, the Menepa Nimavala, Chisinico. မနက်6နာရီကနေပြီးတော့9နာရီအထိ၅ကီလိုဟတ်စ်9.3က၅ကီလိုဟတ်စ်ခွန်လေးရှိတုံညာ၅ကီလိုမီတာ၄၀ကီလိုဟတ်စ်ခွန်လေးရှိတုံညာ၅ကီလိုမီတာ၄၀ရှိကီလိုဟတ်စ်6.5တုံညာနဲ့ဒုတိယနာရီဝန်းမှာ၅လက်မီတာ၁၉၀ကီလိုဟတ်စ်တင်9ခွန်5ရုပ်ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့၅ကီလိုမီတာ၂၀၂၅၃၀မီတိုကနေဖမ်းယူနိုင်စေမှာ
မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေလက်ခံထားတဲ့အင်ရှင်နိုင်ငံတွေအနေနဲ့ရောအဖွဲ့အစည်းအသီးသီးကပါဒုက္ခသည်ဖြစ်အသိမှတ်ပြုပြီးဒုက္ခသည်ဆိုင်ရာနိုင်ငံတကာဥပဒေတွေအတိုင်းစောင့်ရှောက်ကာကွယ်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟိတီကတိုက်တွန်းလိုက်ပါတယ်။ဒါပြန်ရိုဟင်ဂျာတွေနိုင်ငံမဲ့ဖြစ်နေရတဲ့ကိစ္စမှ ကျောင်းမပြန်ခဲ့ကြောင်းမြန်မာနိုင်ငံကိုလည်းဝင်ရောက်ခွင့်မရတဲ့အတွက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုသာတောက်ရောက်ခွင့်ရခဲ့တယ်လို့ခုလတမကကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်ခေတ်ဆက်အဖြစ်ကြေညာချက်မှာပြောဆိုပါတယ်မြန်မာနိုင်ငံတွင်ကလူ့ဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့ဗီဒီယိုကနေတဆင့်ဆက်သွယ်ပြီးသူတို့ပြောတဲ့နိုင်ငံတွင်အခြေအနေတွေကိုသိရကြောင်းလ Matiatan, Ubri Saturday, Ubri Lupine, Ubri Riga, Lulasa Portokun, and Miguel Lulacum, Pinin, Nilu, Pioca, Messia Hidiga, Piobari, Gachin, a champion, a drink type, Chinese Saturday, Miatin, who jam a dragging up ticket, Giabin, and Pojochi, Jotu, Saitu, or Sanapia, the Riga, Jega, Ningin, La Rigole, Taubia, Kerava, Nemasu, Abegar, or Ruin Jasur, I don't know, let them a candle, Nemasa, and Kula Damagat, a two. A queen at two goes a legend, he did go at a second. December Lagrega, you won't go and pay her up to party.
Depending on not of my mouth, the time, the end of Muya, we may be Jara Rijal, Lucius said him in a piece of video now. Jal so need to recu, Gazelu Dari, the name of Nomanga Sabishani Javari. Depending on no binding at Lema, the end of Muya, Haran and Ya, Lunga's age of Yosoniava. The my way, Sanjay, Tim, Muya, and Yacha video now. Need you tell Abbey, need you Jara, you let see the Muli was at Anaga, Shasha Baba, a jibo three pizza to Topian Havari. Unijo Shinzo Abega, Kezailu Manugo, a chain loopy Luniavari, Kezae Puri, a soangong Luzon Javarelu, Trinodigo Piovari. Kochi Yama, Dona Yuin, Moijin, Selema Jo, Yachalita Jo, Eraha, Moijin Musabi, Madanti, Ronguia, Consetacuni Grega Swing, a means on Pietelu Town Chuguiga Piovari. You wanted the Madundan Jogu, Druni, Dugani, Sunkabu, Nunjaja to Tavari. now they lubon told the mother dangule, name we gone is so quiet and she eluded it to nose or tavare. Neither Jenny separate up away Mount Lidon set on her, the butare chain it as a momia's one eh, that's how you bought chinery go, don't be a loose on Jar Elu, so up where doing Joe, Yoshi de Sugaga Piovari. Now that Tapo went not down the tongue, Timpy and Tarelu, Gaway Winji, it's soon Nuri Uno Draga Piovari.
Tunisia Ninga, Algeria Nesama, the Ning Liniga, jump at the camera to cook, the ball heavy, Ningan or some Tapo and Chao, they sunk Yarelu, Tunisia Pire when you turn at Tinaja Tokamari, down in the Jordan at the Yazo Taka Kanhova, Natal Sangama, Gia Takamu, the ball heavy, Ninga Jacky Dory, Laje Dorget, and now by Dinema, Key Dory, Damiala, Melum, Hill and Nezima, Kulu, Taka Kangiaraba, a song that her Nesaka, and then Sudan Tidama, Gin and Little Chungo Taka Kara, Pippi, Menu, my name, he read, Dita San. ကျွန်တော်ဒီမနေ့ဆက်တင်လာရေးလေးဆန်အားလုံးမှာတတချောက်ဦးတည်ဆုံးကြရတယ်လို့ဝန်ကြီးဌာနကြီးညာချက်မှာဖော်ပြပါတယ်ဝန်ကြီးဌာနပြောခွင့်ရကတော့ဒီပောက်ကွဲမှုအကြံဖက်သမားတိုက်ခိုက်မှုဖြစ်ပြီးမိုင်းပောက်ကွဲပြီးနောက်ပိုင်းမှာချုံခုံတိုက်ခိုက်သူတွေကအဆောင်တတ်တာတွေကိုတနက်နဲ့ပြစ်ခတ်ခဲ့တယ်လို့ပြောပါတယ်အယ်ဂျီးရီးယားဝန်နိုင်ငံခြားရေးဝန်ကြီးဌာနကတော့ဒီအကြံဖက်တိုက်ခိုက
ုံတိုးမြင့်မဲ့အစီအစဉ်ကိုသမရဂျိုဗန်နွမော်ဇီကပြန်ယူသိမ်းလိုက်ပါတယ်။လောင်စာဆီဇေနုံတွေကိုတနင်္ဂနွေလုံးမှာရင်ငါရှိတဲ့ဇေနုံတိုင်းဆက်ထားသွားပါမယ်လို့စနစ်နောက်ပိုင်းကတနင်္ဂနွေလုံးကိုပြောတဲ့မင်းကွန်းထဲမှာသမရကထည့်ပြောသွားပါတယ်။အားလုံးညီညီတက်တက်ရှိကြဖို့သမရကပြောသလိုရဲတပ်ဖွဲ့အနေနဲ့ညီမွန်းပြည်သားရေးကိုထင်ထင်နိုင်ဖို့ဆန္ဒပြသူတွေလမ်းတွေပေါ်ကနေရှင်းပြကြဖို့လည်းပြောပါတယ်။ဒါပေမဲ့ဆန္ဒပြဝဲတွေကဆက်ဖြစ်နေပြီးအခြေအနေတည်ငြိမ်မှုမရှိသေးတာကြောင့်ဟေတီမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအားလုံးအိမ်ထဲမှာနေကြဖို့အမေရိကန်တန်ယုံကနှုတ်ဆော်ထားပါတယ်။အဲဒီမတိုင်ခင်နိုင်ငံပိုင်းတွေတုန်းကပို့တော်ပရင်စ်မြို့တော်နဲ့အနီးကဖက်ရှင်ဗီလ်စင်ကြေပုံရက်မှာဇနပြသူတွေကမော်တော်ကားတာယာတွေကိုမီးရှို့ဆိုင်တွေကိုလူရဲဇင်ကန်ဟိုတယ်ကြီးတစ်လုံးရှိကကားတွေကိုမီးတင်ရှို့သလိုလွတ်တော်အဆောက်အဦကိုမီးရှို့ပစ်မယ်လို့လည်းချိန်ချောက်ကြပါတယ်။လွတ်တော်အဆောက်အဦရှိမှာမော်တော်ကားတာယာတွေမီးလောင်တာကနေမဲမောင်တဲ့မီးကိုလုံးကြီးတက်နေတာကိုရိုက်ယူထားတဲ့ဗီဒီယိုကိုလွတ်တော်လူမျိုးရေးအဆောက်အဦက VOA ကိုပြပို့ထားပြီးတနက်တန်အများပြကိုလည်းအဲ့ဒီဗီဒီယိုထဲမှာကြားကြရပါတယ်ခင်ဗျာ
။ထစ်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ကျေးဇူးတင်ပါတယ်။ကဲအခုရင်ဆုံးတော့ထိုင်းနိုင်ငံမြောက်ပိုင်းကလှိုင်ဦးထဲမှာပြိမိနေတဲ့ကလေးတွေရဲ့ကျေးဇူးရေးပြုလုပ်နေတဲ့ဒုတိယဆင့်အခြေအနေသတင်းကိုနားဆင်ရပါမယ်။ထိုင်းနိုင်ငံကဂူထဲမှာကျန်နေတဲ့ကျောင်းသားလူငယ်6ရောက်နေသူတို့ရဲ့ဘုံလုံးအသင်းနီးပြားတို့ကိုကယ်ထုတ်ရေးလူငယ်စဉ်ဒုတိယဆင့်မကြာခင်မှာပြန်ပြီးတော့စတင်နိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ဒီနေ့ဝင်နေ့ကကယ်ထုတ်ထားပြီးဖြစ်တဲ့ကလေး၄ဦးကတော့ဆေးဥမှာဆေးကုသမှုခံယူနေကြပါတယ်။နောက်ဆုံးသိထားတဲ့အခြေအနေတွေအကြောင်းစုံနဲ့ပတ်သက်ပြီးတော့ကိုညဝင်းအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။မဲဆိုင်မြို့ကကူတဲ့ပြိမိနေတဲ့တောဝက်ထိုင်းဘောလုံးအသင်းကိုပြန်ပြီးကယ်ထုတ်ဖို့အတွက်15ရက်မြောက်နေ့ဖြစ်တဲ့ဇူလိုင်လ10ရက်တနင်္ဂနွေနေ့မနေ့စင်နိုင်ကစလို့ရင်ကိုသမားတွေကူရဲဝင်သွားပြီးနောက်9နိုင်လောက်အကြာမှာကလေးလေးယောက်ကိုကယ်ထုတ်နိုင်ပြီလို့ထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားတာပါ။လှိုင်ကူတဲ့တုံးနေရတဲ့အောက်ဆီဂျင်ဘူးတွေမလုံလောက်တော့တာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုခေတ္တရန်နာထားလိုက်ပြီးအောက်ဆီဂျင်ဘူးတွေပြန်ဖြည့်နေတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။ပြန်ကယ်ထုတ်လာတဲ့ကလေးလေးယောက်ကိုလောလောဆယ်ချင်းရိုင်ဆေးရုံမှာဆေးကုသစောင့်ရှောက်မှုပေးနေပါတယ်။ဒီကနေ့တနင်္လာနေ့မှာကယ်ဆယ်ရေးလုပ်ငန်းတွေကိုပြန်ဆောက်သွားဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောကြောင်းဂူဝါမှာတောက်လျှောက်သတင်းယူနေတဲ့ထိုင်းခြေဆိုင် Network Media သတင်းနဲ့မီဒီယာကွန်ရက်ကဥဆောင်ညွှန်ကြားရေးမှူးကိုအောင်မိုးမြင့်ကပြောပါတယ်။
ဘာဖြစ်လို့စတိုက်ထုတ်မနိုင်လဲဆိုတော့သူတို့ကအောက်ဆီဂျင်ပြတ်သွားလို့လို့ပြောတယ်။အောက်ဆီဂျင်ထပ်ပြည့်ဖို့လိုတယ်။အောက်ဆီဂျင်ထပ်ပြည့်ဖို့လိုတဲ့အတွက်သူတို့လုံငန်းစဉ်ကိုသူတို့ဒီညမှာဆက်လုပ်မယ်ဒီမနေ့မှမနေ့ဆက်ပြီးတော့သွားနေမယ်ဒီလိုထုတ်လာတဲ့ဟာကပုံမှန်အတိုင်းဆက်လုပ်သွားမယ်ဆိုတဲ့ဟာမျိုးသူတို့ပြောသွားတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဟိုဒီချင်းရိုင်းဆေးရုံမှာရောကလေးတွေကိုဟာလာဘယ်လိုမျိုးပြုစုစောင့်ရှောက်ဖို့ပြင်ဆင်ထားတာတွေသတိထားမိပါဗလဲ
ချင်းရိုင်းခရိုင်ဆေးရုံမှာအေးသူတို့စားမဲ့ဆေးရုံမှာပေါ့ဗျာအဆက်ချစ်ထက်ရှိတယ်ချစ်ထက်မှမှ၄ချက်မှသူတို့ထားမယ်ကျမရေးရသူတို့အဲ့ဒီခန်းကိုစေးပြပါရည်နဲ့ခြံထားတယ်လို့ပြောလို့ရတယ်ခလေးတွေကိုလည်းဒီရောက်လာတဲ့အချိန်မှာစေးခြံထားတဲ့ဒီအဝတ်တွေကိုပဲပေးဝတ်ပဲပြီးလို့ရှိရင်မိသားစုတွေလာတွေ့ရင်လည်းစေးခြံထားတဲ့ဟိုစစ်ဆေးထားပြီးတဲ့ဒီအဝတ်တွေကိုပဲပေးဝတ်ပြီးမှပေးတွေ့မယ်ဆိုတဲ့ဟာမျိုးတွေသူတို့စနစ်ထားရတယ်ကျန်တဲ့သူတွေကလုံးဝတွေ့လို့မရဘူ
းနောက်ထပ်ကျန်နေသေးတဲ့ခလေးရှိအောင်နဲ့သူတို့ရဲ့ဘောလုံးကြီးပြတူစုစုပေါင်း9ဦးစလုံးကိုကယ်ထုတ်ဖို့န ထောက်ထားလေးရက်တီအချင်းယူရနိုင်ခြင်းရှိတယ်လို့ထိုင်းကေဇေးအဖွဲ့ကပြောကြောင်းအေဘီသတင်းတပုတ်မှာဖော်ပြထားပါတယ်။ကျန်နေတဲ့ကလေးတွေရောနှီးပြပါစိတ်ပိုင်းယူပိုင်းနှမျိုးစလုံးကျမ်းမာကြန့်ခိုင်နေပြီးရေငုပ်ဖြတ်ကူးဖို့အသင့်ရှိကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ကလေးတွေကိုကဲထုတ်အပြီးမင်းငါပြုလုပ်တဲ့သတင်းစာရှင်လင်းပွဲမှာကေဇေးအဖွဲ့ခေါင်းဆောင်လည်းဖြစ်ချင်းရန်ခရို
ราพร้อมกว่านี้อีกแล้วนะครับถ้าเราไม่เริ่มปฏิบัติการณเวลาที่เราได้เปรียบที่สุดดีเดย์ในวันที่เราพร้อมที่สุด
ဒီကနေ့လိုမျိုးတင့်တော်ရဲ့တခြားတရရဲ့မရှိနိုင်ပါဘူးအကျိုးရလအများဆုံးရှိမဲ့ဒီလိုနေမျိုးမှာမှကယ်ဆယ်ရေးလုပ်ငန်းကိုကျွန်တော်တို့မဆနိုင်ဘူးဆိုရင်အခွင့်အရေးတွေဆုံးရှုံးသွားပါလိမ့်မယ်အကြောင်းကယ်ဆယ်ရေးကိုမနှက်စင်နိုင်မှာစတာပါဒီကနေ့ရပိုင်းတွင်ကုနာတဝိုက်ကျွန်တော်တို့နဲ့အတူရှိခဲ့ကြသူအားလုံးကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်မျောလင့်ထားတဲ့အတိုင်ကျွန်တော်တို့ကယ်ဆယ်ရေးလုပ်ငန်းတွေတရားရဂိုင်းနှုံးအောင်မြင်ဖို့အတွက်ပြည်သူလူထုကလည်းစိတ်သက်ပိုင်းဆိုင်ရာပံ့ပိုးမှုတွေပေးကြပါလို့မေတ္တာရက်ခံပါတယ်
အစောပိုင်းမှာတုန်းကတော့ကလေးငယ်တဦးစီကိုရင်ငုတ်သမားနှစ်ဦးစီနဲ့ရင်ငုတ်ကိရိယာတွေသုံးပြီးကဲထုတ်မလားဒါမှမဟုတ်ကမ်ဘတ်ဆာအထက်ထက်နဲ့အထူးပြုလုပ်ထားတဲ့ပိုက်သေးကိုလေးမှုတ်သွင်းပြီးရင်ငုတ်စရာမလိုပဲကဲထုတ်မလားဆိုတာစဉ်းစားခဲ့ကြတာပါရင်ငုတ်ပြီးကဲထုတ်တဲ့နီးဟာအန္တရာယ်ရှိနိုင်တာကြောင့်အခြားနီးလမ်းမရှိမှသာအဲ့ဒီနီးကိုသုံးသင့်တယ်လို့လှိုင်းကူတွင်ကယ်ဆယ်ရေးကျွမ်းကျင်သူတွေကသတိပေးထားပါတယ်လောလောဆယ်ကဲထုတ်လာတဲ့ကလေးလေးယောက်ကိုတော့အစောပိုင်းမှာရင်ငုတ်ဖြတ်သန်းခံပြီးတနင်္လာရောက်မှာကေဇယီရင်ငုတ်သမားတွေကဂူပြင်ရောက်တဲ့အထိတဲထုတ်လာတာလို့ချင်းရံခရင်အုပ်ချုပ်ရေးမှူးကပြောပါတယ်ဒါပေမဲ့ဘယ်လိုတဲထုတ်လာသလဲဆိုတဲ့အသေးစိတ်ကိုတော့ပြောမသွားပါဘူးတောဝဲဘော်လုံးအသင်းဟာဇွန်လ23ရက်နေ့ကစလို့ထမ်လွန်းနန်နွန်ကြောက်တောင်ဂူတဲ့ဝင်သွားတာပါသူတို့ဝင်သွားပြီးမိုးသေးထန်စွာရွာလိုက်တာကြောင့်လှိုင်းဂူတဲ့ရေကြီးပြီးဂူဝကနေနှမိုင်ခွဲကျော်အကွာလောက်ကကုန်းလေးပေါ်မှာတက်နေခဲ့ကြရင်လာကယ်မဲ့သူတွေကိုမျှော်နေခဲ့ကြတာပါအခုရပိုင်းတွင်ချင်းရိုင်ခရင်တဝိုက်တကြော့ပြန်မိုးသေးထန်လာမယ်ဆိုတဲ့မိုးလေဝသခံမှန်းချက်ရှိနေပြီးမိုးများလာရင်ဂူတဲရေဝင်ပြီးထိုင်းကလေးတွေကိုကဲထုတ်ရေးဟာပိုပြီးခက်ခဲသွားမယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
နှစ်သက်ရာစုပြင်လုံတတိယကြိမ်စီဝေးကိုအခုလာမယ့်ဇူလိုင်လ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့လက်ရှိငင်းကြမ်းရေးဖြစ်စဉ်ပေါ်ရိုးစက်တဲ့လူငယ်တွေရဲ့အမြင်သဘောထားတွေကိုဇူလိုင်လ17ရက်အင်္ဂါညတရက်လီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတရက်ပါဝင်ဆွေးနွေးလူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီကြိုတင်ပေးပို့ထားပါတရက်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးချင်တာကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com Facebook စာမျက်နှာက VOA Burmese News ဖြစ်ပါတယ်။ VOA ရဲ့အင်္ဂါညတရက်လီလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ
။မနေ့ကအင်္ဂါညမှာထုတ်လွှင့်မဲ့တရက်လီလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုည9နာရီမှတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့မြမအရေးဆွေးနွေးစာအစီအစဉ်ဖြစ်ပါတယ်။မြမပြည်အကြောင်းအခြေခံရက်ကူးထားတဲ့ရုပ်ရှင်တွေနဲ့နိုင်ငံတကာမှာအောင်မြင်မှုတွေရနေတဲ့မြန်မာနိုင်ငံဘွားထိုင်ဝမ်အခြေစိုက်ဒါရိုက်တာမီဒီစီဟာထိုင်ဝမ်ယဉ်ကျေးမှုစင်တာရဲ့စီစဉ်မှုနဲ့အမေရိကန်ပြည်ထောင်စုမှာသူ့ရဲ့ရုပ်ရှင်တွေလာရောက်ပြသဖို့အတွက်ဖိတ်ခေါ်ခံခဲ့ရပါတယ်။ဝါရှင်တန်ဒီစီမြို့တော်ကိုမီဒီစီရောက်ရှိလာစဉ်မှာ VOA Studio မှာ VOA မြန်မာပိုင်းအစီအစဉ်ကကိုဝင်းခတ်မောင်ကတွေ့ဆုံပြီးတော့မေးမြန်းထားပါတယ်။တင်ဆက်ထားတာကိုနားဆင်နေပါမယ်ခင်ဗျာ။
ကိုလိုဒီရေဆီစမီမြန်မာပြည်အတွက်ကျေးဇူးတင်ပါတယ်။ဗီဒီစီကမြန်မာနိုင်ငံဒီချမ်းပြည်နယ်လာရှိမြို့မှာပွေတယ်။ပြီးတော့16နှစ်ကြာတော့ထိုင်ဝမ်ကိုရောက်သွားတယ်။အခုလက်ရှိရုပ်ရှင်ဒေါကူမန့်ထရီ၃ကနဲ့ feature ရုပ်ရှင်အစီအစဉ်၄ကရိုက်ထားတာရှိရပါတော့။အခုဒီအမေရိကန်ကိုရောက်လာတဲ့အကြောင်းရင်းကိုတစ်ချက်လောက်ပြောပြပေးပါလား။
ဒီခေါင်းက6လပိုင်းကျွန်တော်ဟိုဘောအမေရိကန်လာတာကရုပ်ရှင်ပြဖို့ပေါ့။နော်ရုပ်ရှင်ပြတာက3နေရာမှာပြတယ်ပေါ့။တနေရာကနယူးယောက်မှာနယူးယောက်မှာဟိုဘောမုံမီခေါ်တဲ့Museum of Movie Image Museum မှာကျွန်တော်ရုပ်ရှင်၅ကားဟိုမှာပြတယ်။တပတ်ပြတယ်ကျွန်တော်ဟိုနယူးယောက်မှာရောက်ပြီ။နောက် Boston မှာ Harvard Film Archive မှာ၅ကား၃ကားပြတယ်။ ဒါကြောင့်ကျွန်တော်ပြီးခဲ့တဲ့ရက်ကဟာဗော့ပေါ်စင်ကနေဒီမှာလာတယ်ဒီမှာဝါရှင်တန်မှာကပါဗော့သုံးကားလားလေးကားကျွန်တော်တလောက်မမမီလားနည်းနည်းချက်လက်ရှိရဟုတ်ဟာဒါပြဒါကြောင့် presentation လာလောက်တော့ဗော
So your film deals with the
BDDA ရုပ်ရှင်တွေမှာမူရစ်ဆေးတို့လူကုန်ကူးတာတို့နေဆက်ဖြတ်ကျော်တာတို့လိုကိစ္စတွေအများအားပါနေတာတွေ့ရပါတယ်ဒီလိုအကြောင်းအရာတွေကိုဘာကြောင့်ကင်တွယ်ရိုက်ကူးကျင်တာပါလဲ
I think mostly like such kind of elements like you know drugs
ကျွန်တော်ထင်တယ်မူရစ်ဆေးနေဆက်ပြဿနာနဲ့ရည်ကြီးရမျက်နှာရကိုလူတွေရှာဖွေကြတာကတကဘာလုံးမှာတွေ့နေကြတဲ့ဖြစ်ရပ်တွေပါဒါတွေကတခြားနေရာတွေမှာလည်းတွေ့ရနိုင်တဲ့ဇာတ်လမ်းရဲ့အကြောင်းအရာပိုင်းတသက်ဖြစ်ပါတယ်ဒါပေမဲ့လည်းဒီနေရာမှာအရေးကြီးတာကဒါတွေဟာကျွန်တော်ကိုယ်ပိုင်ဘဝအတွေ့အကြုံတွေနဲ့မှန်ညာတွေကလာရဲဆိုတာပဲဖြစ်ပါတယ်ကျွန်တော်ကရှမ်းပြည်မြောက်ပိုင်းလာရှုမြို့မှာမွေးပါတယ်လာရှုကမြို့တိတိလေးပါလူတော်တော်များများကထထမ်းပြီးသွားလို့ရှိရင်ပညာဆက်မတင်ကြပဲနဲ့မိသားစုဘဝနေရေးအတွက်စဉ်းစားရပါတယ်သူ့ရဲ့အတိုင်းမြို့လေးတွေမှာကအလုတ်ကင်ခွန်းလန်းသိရှိတာမဟုတ်ပါဘူးအလုတ်ပေးနိုင်မဲ့ဆက်ယုံတွေယုံနေလည်းမရှိပါဘူးကုမီဘတ်ကပတ်သက်မချမ်းသာရင်တာမန်ထထမ်းကျောင်းသားတယောက်ဟာကျောင်းပြီးတာနဲ့စောင့်နေရေးအတွက်စဉ်းစားရပါတယ်ရှမ်းမြောက်ပိုင်းမှာကလူများစုကလေသမားတွေပါကိုဘွားကိုပြောင်းလဲခြင်းတွေအတွက်ကကြောက်စင်းသွားတူးမလားမူရစ်စီရောင်းမလားစတဲ့ရွေးစရာလမ်းတွေပဲရှိပါတယ်ဒါကလွန်ခဲ့တဲ့နှစ်20 30တွင်းကပါအခုတော့အများကြီးကိုပြောင်းလဲသွားပါပြီလူငယ်တွေလည်းမြို့ကြီးတွေစီတက်ပြီးတော့လုပ်ကင်ရှာတာတွေလုပ်နိုင်ကြပါပြီဒါပေမဲ့လည်းကျွန်တော်တို့လူမျိုးနေရာတွေမှာပဲနေပြီးတော့ရှင်သန်ခြင်းရင်မူရစ်စီရောင်းချတာဟာတာမန်စီးပွားရေးလုပ်ငန်းတစ်ခုလို့ဖြစ်နေပါတယ်ဒါလို့ရောင်းချလုပ်ကင်တဲ့နေရာမှာလည်းတာမန်လူရန်စားတွေအတွက်ကနေခြင်းညခြင်းချမ်းသာသွားမယ်ကိစ္စမျိုးမဟုတ်ပါဘူးဥပမာပြောလို့ရှိရင်တစ်ထက်မှရှိတဲ့ဘိန်းပင်တွေကိုစံတအိတ်နဲ့လဲစားဖို့လောက်ပဲရောင်းတာမျိုးပါကျွန်တော်ကရုပ်ရှင်ရိုက်ဖို့ဇလန်းရှာတဲ့အခါမှာကျွန်တော်ရဲ့အတွေ့အကြုံနဲ့နောက်ခံကိုထင်ရတဲ့အကြောင်းတွေကိုရိုက်ချင်ပါတယ်ဒါကြောင့်မို့ကျွန်တော်ကိုယ်တိုင်ဒါမှမဟုတ်ကျွန်တော်ရဲ့ဆွေမျိုးကျွန်တော်ကျောင်းတုန်းကတငယ်ချင်းတွေကြုံတွေ့ခဲ့ရတဲ့အခုလိုမျိုးအကြောင်းအရာတွေကိုခြေခံပြီးတော့လုပ်ဖြစ်တာပ
ါ So you want to tell this story right and but why do you choose
ဒီလိုအကြောင်းအရာတွေကိုပြောတဲ့အခါတခြားပကြီးတို့စာရေးတာတို့လည်းရှိတဲ့အထက်ကဘာကြောင့်ရုပ်ရှင်ကနေတစ်စက်တင်ပြဖို့ဖြစ်လာတာပါလဲရုပ်ရှင်ဒါရိုက်တာတယောက်ဘာကြောင့်ဖြစ်လာတာပါလဲ
Actually I think for me I'm not like another artist or filmmaker
ကျွန်တော်ကစင်းရဲမိသားစုကလာခဲ့တာဆိုတော့ကျွန်တော်ငငယ်တုန်းကရမှန်းချက်ကလည်းသူ့လိုငါလိုပါပဲအဲ့ဒါကတော့ဘဝကိုပူကောင်းအောင်ကြိုးစားခြင်းလားပါရုပ်ရှင်ဒါရိုက်တာတို့အနုပညာရှင်တို့ဆိုတာကျွန်တော်တို့မမက်ရေးခဲ့တဲ့အိမ်မက်တွေပါ။ဘာကြောင့်လဲဆိုတော့ပတ်စံရှာဖို့ကိုပဲအခြေခံစဉ်းစားရလို့ပါ။ဒါကြောင့်မလို့ဝင်ငွေရှိမဲ့အလုပ်မျိုးကိုပဲကျွန်တော်ရွေးဖို့ငငယ်ကလေးကဆုံးဖြတ်ခဲ့ပါတယ်။နောက်တော့ကျွန်တော်ထိုင်ဝမ်ကိုသွားပြီးတော့စာသင်ဖို့အကြောင်းဖြစ်လာပါတယ်။ထိုင်ဝမ်ဆိုရစစ်တဲ့စံပွဲကိုအောင်ပြီးတော့ပညာသင်ဆုရလိုက်တာပါ။တရားမဲ့အကြောင်းကအသက်မူဝမ်းကြောင်းပညာသင်တဲ့အထက်တန်းကျောင်းဖြစ်ပါတယ်။ပုံမှန်အတန်းစာပဲသင်တဲ့ကျောင်းမဟုတ်ပါဘူး။အဲဒီကျောင်းကကျွန်တော်တက်က16နှစ်ပဲရှိသေးပေမဲ့ကိုရောက်တာနဲ့အလုပ်လုပ်ပြီးတော့မိသားစုကိုပတ်စံပြန်ပို့ဖို့ကိုစဉ်းစားနေရပါပြီ။ဒီလိုနဲ့ကျွန်တော်ထိုင်ဝမ်ကိုရောက်ပြီးတော့ Visual Arts ပညာရပိုင်းကိုတက်ဖြစ်ပါတယ်။တက်ကတော့ရောက်တော့လေဒီဘာသာရပ်ကိုပဲဆက်ယူဖြစ်ခဲ့တာပါ။ပြီးတော့မင်္ဂလာဆောင်တွေအတွက်စီးပွားပြည့်ဗီဒီယိုရိုက်ရင်းကနေတစ်ဆင့်ပြီးတစ်ဆင့်ရုပ်ရှင်ပဲနဲ့နှီးဆက်သွားပါတယ်။နောက်တော့ကျွန်တော်ကြော်ညာရိုက်တဲ့ Director တယောက်ယင်ဖြစ်လာပါတယ်။မဟာဘွဲ့ရပြီးတဲ့ခါမှာကျွန်တော်စဉ်းစားပါတယ်။ကျွန်တော်စိတ်ထဲမှာရှိနေတဲ့ခံစားချက်တွေအတွေ့အကြုံတွေနဲ့ကျွန်တော်မွေးရမြည်အကြောင်းကျွန်တော်ဖော်ပြခြင်းတဲ့အခါကျွန်တော်ဘာကိုအသုံးပြုမလဲဆိုတာပါ။ဒီလိုနဲ့ရုပ်ရှင်ရိုက်ဖို့ဖြစ်လာတာ
ပါ So can you tell us your first experience
2012ခုနှစ်မှာထွက်ခဲ့တဲ့ပထမဆုံးရုပ်ရှင်ကားကြီး Return to Burma ကိုမြန်မာပြည်မှာရိုက်ခဲ့တယ်လို့သိရပါတယ်အဲ့ဒီအတွေ့အကြုံကိုလည်းပြောပြပေးပါဦ
း Yeah in 2010 yeah just you know after the first presidential election
ဒီမှာဒီမှာ2010ရွေးကောက်ပွဲပြီးတော့ထိုင်ဝမ်မှာရှိနေတဲ့ကျွန်တော်တို့တကယ်ချင်းတွေအများစုဟာနိုင်ငံတွေကိုပြန်ကြဖို့ဆုံးဖြတ်လိုက်ကြပါတယ်။ဟိုမှာပြောင်းလဲတွေဖြစ်တော့မှာမို့လို့သူတို့အစီအစဉ်ကတော့ပြန်ပြီးတော့စီးပွားရေးတွေလုပ်ဖို့ပါ။သူများနိုင်ငံမှာအောက်ခြေလုပ်သားဖြစ်ရတာတည်းဆာလို့ရှိရင်မြန်မာနိုင်ငံမှာကအခွင့်အရေးပိုများနိုင်တယ်လို့တွက်ပါတယ်။သူတို့ဘာကဖြစ်ချင်တာတွေနဲ့နှုံလင်းချက်တွေအပြည့်ပါ။ကျွန်တော်ကတော့အဲ့ဒီချိန်တုန်းကသူတို့ရဲ့အပြန်လန်းကိုမှတ်တမ်းတင်ဖို့စိတ်ကူးရပါတယ်။အဲ့ဒါကကနဦးရတဲ့အတွေးပါ။မှတ်တမ်းရုပ်ရှင်လိုမျိုးရိုက်ထားပြီးမှမှတ်တမ်းရုပ်ရှင်တော့မဟုတ်ပါဘူး။ကျွန်တော်ရေးထားတဲ့ခက်ယူးယူးဇလန်းတစ်ခုကိုအခြေခံထားတာပါ။ဒါပေမဲ့ဇလန်းကအပြင်မှာရိုက်ကူးရတဲ့အခြေအနေပေါ်မူတည်ပြီးတော့လည်းပြောင်းလဲသွားနိုင်ပါတယ်။ရန်ကုန်ကိုကျွန်တော်ရောက်တဲ့အချိန်ကနေကျွန်တော်မွေးရမြေလာရှိုးထိတောက်လျှောက်အပြင်မှာတကယ်ဖြစ်နေတဲ့အခြေအနေတွေကိုရိုက်ကူးသွားပါတယ်။နိုင်ငံခြားကခီးသွားတွေလိုပဲကျွန်တော်တို့ကင်မရာကအသေးလေးတွေပြီးတော့လူရင်အားအနည်းချင်းနဲ့ရိုက်ခဲ့တာပါ။ကင်မရာကသိပ်မကြည့်တဲ့အတွက်ဖွက်စရာတွေဘာတွေလဲမလိုပါဘူး။ဒါပေမဲ့ကားဂိတ်လိုနေရာတွေမှာကြာတော့ပေါ်တင်တင်ရိုက်လို့မကောင်းပါဘူး။အဲ့ဒီအချိန်ကရိုက်ကူးရေးခွင့်ပြုချက်တွေဘာတွေလိုပါလဲ။
ဒါပေမဲ့လည်းကျွန်တော်တို့ကနိုင်ငံရေးနဲ့ပတ်သက်တာတွေရိုက်တာမဟုတ်တဲ့အတွက်ပြဿနာတော့တိတ်မရှိပါဘူး။ကျွန်တော်တို့လုပ်ချင်တာကတိတ်ရိုးရှင်းပါလေ။ပုံမှန်လူနေမှုဘဝတွေကိုပဲရိုက်ကူးချင်တာ
ပါ။ Are you in touch with the current filmmaking industry and film industry in Burma?
အခုမြန်မာရုပ်ရှင်လောကနဲ့ရောအထီးတွေ့ရှိပါလား။ရှိတယ်ဆိုရင်အခုရုပ်ရှင်လောကရဲ့ညင်မွေးနဲ့အလားအလာပေါ်မှတ်ချက်ပေးလို့ရမလား
? Actually, you know, as an outsider also as an insider yeah
တကယ်တော့ဒီကိစ္စအပေါ်မှာအပြင်လူတယောက်အနေနဲ့ရောအသွင်းလူတယောက်အနေနဲ့ပါမှတ်ချက်ပေးဖို့ကအတော်လေးရှုပ်ထွေးတယ်လို့ဆိုပြရစီကျွန်တော်နိုင်ငံမှာကပြောစရာဇလန်းတွေယဉ်ကျေးမှုဒလူတွေမတူကွဲပြားမှုတွေအများကြီးရှိနေပေမဲ့ဒါကိုထုတ်ဖော်ပြောပြဖို့အတွက်အရင်းမြစ်ကနင်းနေပါသေးတယ်အရင်းမြစ်ဆိုတဲ့နေရာမှာရိုက်ကူးရေးပစ္စည်းနည်းပညာပိုင်းနဲ့ငွေကြေးကိုစုလို့ရမဟုတ်ပါဘူးလူသားအရင်းမြစ်ကိုစုလို့ရပါဥပမာအင်္ဂလိပ်လိုသိပ်မတတ်တဲ့သူတယောက်ကပြင်ပကသိပညာရပ်တွေကိုလေ့လာနိုင်ဖို့အတွက်ခက်ခဲပါတယ်။ဆိုရာကကျွန်တော်တို့မှာလုံလောက်တဲ့ဘာသာပြန်မှုအရင်းမြစ်တွေမရှိဘူးလို့ပြောချင်တာပါ။ခင်ဗျားကအင်္ဂလိပ်ပဲဖြစ်ဖြစ်တရုတ်လိုပဲဖြစ်ဖြစ်တတ်မှတ်ထားလို့ရှိရင်စာပေဘက်မှာလေ့လာဖို့ခက်ခဲရှိပါလိမ့်မယ်။လူတယောက်တည်းကသူ့မှာပါရမီအခမ်းရှိရင်တော့မှကိုယ့်ကိုယ်ကိုပိုသိလောက်အောင်လုပ်ဖို့တိုးတက်အောင်လုပ်ဖို့ဆိုတာမလွယ်ကူလှပါဘူး။ဆိုတော့ဒီဘာသာပြန်ကဏ္ဍဟာမြန်မာပြည်ရဲ့နေရာတိုင်းမှာလိုအပ်နေတယ်လို့ထင်ပါတယ်။ရုပ်ရှင်တွေမဟုတ်ပါဘူးတခြားအမှုပညာကဏ္ဍမှာရောစာပေနဲ့စီးပွားရေးအပိုင်းမှာပါဖြစ်ပါတယ်အရန်ကိုရေးကြည့်ပါတယ်နောက်ဒုတိယအနေနဲ့ကစီစစ်ရေးစင်စာကိစ္စဖြစ်ပါတယ်လူတွေဟာသူတို့ထုတ်ဖော်ခြင်းတဲ့ကိစ္စကိုလွတ်လွတ်လပ်ပြောလို့မရသေးပါဘူးရုပ်ရှင်တကားဟာအမှုပညာရှင်တယောက်လိုပဲယူသားမှုရှိဖို့လိုအပ်ပါတယ်အမှုပညာရှင်တွေဟာတကယ်တမ်းအပြင်မှာဖြစ်ပျက်နေတဲ့ကိစ္စတွေသူတို့ဖော်ပြခြင်းတွေကိုလွတ်လပ်စွာဖော်ပြနိုင်ခွင့်ရှိတယ်ပါတယ်စီစီစင်စာလောက်တာဟာအခုလက်ရှိကမ္ဘာမှာရှိနေတဲ့စံနှုန်းတွေအပေါ်မှာလည်းထင်ဟတက်ပါတယ်။ဒါဟာအမှုပညာရှင်တွေရဲ့ဖန်တီးနိုင်မှုအတွက်အရေးအကြီးတဲ့ကိစ္စပါ
။ In Taiwan film industry as far as I'm concerned back in 1980s there are people
Taiwan ရုပ်ရှင်လောကမှာဆိုရင်လည်းကျွန်တော်မိသလောက်1980ခုနှစ်များစီကပေါ့လေ။ဒါရိုက်တာတွေဖြစ်တဲ့ဟိုလျှောက်ရှင်းတို့ Edward Yan တို့လိုနောက်လူတီများတဲ့ Andy တို့ပေါ့လေ။သူတို့ဆိုရင်ပြည်တွင်းမှာတွေမဟုတ်ဘဲနဲ့နိုင်ငံတကာကပါလက်ခံရလောက်တဲ့ director တွေလည်းဖြစ်ပါတယ်။အဲဒီကနေပြီးတော့အခုချိန်ထိ MDC အပါအဝင်လက်ရှိနိုင်ငံတကာမှာလည်း Taiwan director တွေဟာဆက်လက်အသိအမှတ်ပြုခံနေရဆဲဖြစ်ပါတယ်။ဒီတော့အဲ့လိုနှစ်ပေါင်းများစွာ Taiwan ရုပ်ရှင်လောကဆက်လက်ဖွံ့ဖြိုးနေနိုင်တာဟာဘာအချက်တွေကြောင့်လို့ထင်ပါသလဲ
။ I think everything when we take a look of one single issue
ဒီစာကြည့်မယ်ဆိုရင်အားလုံးတစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်ပထမဆုံးကဒီမိုကရေစီပါထိုင်ဝမ်ဟာအရင်ကဒီမိုကရေစီအားကောင်းတဲ့နိုင်ငံတစ်နိုင်ငံမှာကိုလုတ်ချင်တာကိုလုတ်ခွင့်ပေးထားပါတယ်လူငယ်တွေအတွက်ကလည်းနိုင်ငံတော်ကရုပ်ရှင်ရမုံငွေတွေချထားပြတာရှိပါတယ်နိုင်ငံတကာမှာဘာတွေဖြစ်နေလဲဆိုတာကိုလည်းသိရပါတယ်မြန်မာပြည်မှာကကျွန်တော်တို့ဟာရန်ကုန်လိုနေရာမျိုးမှာမနေလို့ရှိရင်တခြားအသက်မွေးဝမ်းကြောင်းအလုတ်ကလွဲလို့အမှုပညာရှင်တယောက်ဖြစ်လာဖို့ဆိုတာစိတ်ကူးတော်မြင်နိုင်ပါဦးဒါဟာရန်ကုန်အနာတရားဖြစ်စေပါတယ်ခင်ဗျားပြောသလိုပဲထိုင်ဝမ်မှာကနာမည်ကြီးဒါရိုက်တာတွေအမှုပညာရှင်တွေပေါ်ပေါက်နေရဲဆိုတာနေချင်းညချင်းဖြစ်ခဲ့တာမျိုးတော့မဟုတ်ပါဘူးသူတို့လည်းနှစ်20 30လောက်ချိန်ယူခဲ့ရတာပါအရာအလုံးဟာချိတ်ဆက်နေပါတယ်အရေးကြီးဆုံးတွေကဒီမိုကရေစီလွတ်လပ်မှုမူဝါဒချမှတ်မှုတွေနဲ့ပညာရေးပါမြန်မာပြည်မှာဆိုပိုရေးပါတယ်လို့ကျွန်တော်ထင်တာတွေကတော့ပညာရေးနဲ့ချမှတ်ရေးဆောက်ရှောက်မှုပါတမန်လူတွေဟာများသောအားဖြင့်နိုင်ငံရေးကိုအာရုံမစိုက်ကြပါဘူး။တမရကဘယ်သူလဲ၊ဘယ်သူကဝန်ကြီးလဲဆိုတာဂရုမစိုက်ပါဘူး။ကျွန်တော်တို့ဂရုစိုက်တာကကျွန်တော်တို့ရဲ့ကိုယ်ပိုင်လုံခြုံမှုပါ။ဒါကြောင့်မလို့ပညာရေးနဲ့ကျန်းမာရေးလိုကဏ္ဍတွေကောင်းလာပြီဆိုတော့မှအခြားကိစ္စတွေကိုကျွန်တော်တို့ပြောနိုင်ပါလိမ့်မယ်။အခုချိန်မှာတော့အခြေခံကိစ္စတွေဟာအဆင်မပြေသေးတဲ့အတွက်ရုပ်ရှင်တို့အမှုပညာတို့ယဉ်ကျေးမှုတို့လိုမျိုးကိစ္စတွေကိုကျွန်တော်တို့ပြောဖို့ဘယ်လိုအင်အားရှိပါမလဲဗျာ
။ All right, thank you so much VDC for
Okay, thank you.
ဒါတော့မြန်မာရေးတွေ့ဆုံမိန်းမကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကတင်းလာနေတဲ့ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တော်ရှင်တို့ဆက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းနှံနေမနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 52တို့ပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook ကနေနားဆင်နိုင်ကြသလို VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်အချိန်နဲ့အချိန်မီလည်းပြန်ပြီးတော့တွားရောက်ဖတ်ရှုနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
မွေးစေဝါနေနေနဲ့ပတ်သက်ပြီးသမရကတော့လက်ကြီးပင်ရင်းနေရာတွေကိုကင်တွယ်ဖို့ရောင်းဝယ်ဖောက်ကားနေတာတွေကိုမမြင်ချင်အောင်ဆောင်လွှတ်ထားပေးတဲ့အဂိလိုက်စားသူတွေကိုအရေးယူဖို့
ဒါကတော့တရင်စားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူးခြားစံပြတရင်များအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြမပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်နားဆင်ကြရမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံးတော့ VOA အစီအစဉ်ကိုနားဆင်ပြီးတော့စာရိုလေးတွေမှတ်ချက်လေးတွေတော်ရရှင်နေရေးလာကြတာကိုပြောပြပေးကြပါလိမ့်ကိုတင်မောင်လက်ဆိုတဲ့တော်ရရှင် Facebook Messenger ကနေလာရေးတာပါမင်္ဂလာပါ VOA ကျမ်းမာပျော်ရွှင်ပါစေ VOA မြန်မာပိုင်းအစီအစဉ်အားလုံးကောင်းပါတယ်ကျေးနပ်အားရပါတယ်အဖွဲ့သားတွေအားလုံးကျမ်းမာကြပါစေလို့ရေးလာပါတယ်ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်အစီအစဉ်ဒီကိုနားဆင်အားပေးတဲ့အတွက်ရောအခုလိုမျိုးဒီကျမတို့ VOE အဖွဲ့သားတွေကိုကျမ်းမာပါစေဆိုပြီးဆုတောင်းပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်ကိုတင်မောင်လည်းလည်းကျမ်းမာပျော်ရွှင်ပါစေလို့ပြန်ပြောဆုတောင်းပေးခြင်းပါတယ်နေထူးမြတ်ဆိုတဲ့တောင်းရရှင်ကလည်း VOE TV သတင်းတွေကိုနေ့စဉ်ကြည့်ရှုရင်းနဲ့ကျေးဇူးတင်မိပါတယ်တဲ့ဘဟုသုတတွေလည်းအများကြီးရလို့ပါ Thanks VOE လို့ရေးလာပါတယ်ဟုတ်ကဲ့ပါ You are welcome ပါနေထူးမြတ်ရှင်ဒီတောင်းရရှင်ကတော့လုံးမြင့်တကြားသတင်းတွေကိုကြည့်ရှုအားပေးသူဖြစ်ပါတယ်။အောင်တန်းဆိုတဲ့တော်ရရှင်ကလည်း VOA သတင်းဌာနကတင်ဆက်တဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ်စိတ်နှပြရှင်လန်းချမ်းမြေပါစေဆိုပြီးတော့မင်္ဂလာရှိရှိဆုတောင်းပေးလာပါတယ်။ကျေးဇူးအထူးတင်ပါတယ်ရှင်။ပြည်ဦးလွင်ကကိုကျွကျော်အောင်ကတော့တချင်းတောင်းကျင်ဘလို့တောင်းရမှလဲ။ဘယ်နေ့တွေတောင်းရမလဲဗျာတဲ့။ဘယ်အချိန်ရောက်လဲဖြေချပေးပါတယ်ဟုတ်ကဲ့။ကျမကတော့သူ Messenger မှာစာပို့ပြီးမေးလာတဲ့အတွက်အဲ့ဒီမှာပြန်ပြောဖြေချပေးလိုက်ပါတယ်။ဒီနေရာကနေတောင်းရင်ရပါတယ်လို့အဲကြောင့်မလို့လဲအဲ့ဒီနေရာမှာသူကတောင်းလာပါတယ်။ဒါပေမဲ့တက်ဆက်ထဲပဲသူမေးလာတာကဘယ်နေ့တွေတောင်းရမလဲဘယ်အချိန်ရောက်လဲဖြေချပေးပါတယ်ဟုတ်ကဲ့ပါ။ Facebook Messenger ကတစင်စာရေးပြီးတော့တောင်းလာတဲ့အတွက်ကြောင့်မလို့ကျမတို့စီကိုချက်ချင်းရောက်ပါတယ်။ဒါမဲ့လေအစီအစဉ်လုပ်တဲ့နေ့ပေါ်မှာမူတည်ပြီးတော့ဒီကိုအရင်ရှေးကနေပြီးတော့တော်ရရှင်နေရေးထားတဲ့စာတွေရှိရင်လေကိုရဲ့စာအတွက်မဖို့ပြသေးဘဲနဲ့နောက်တစ်ပတ်ကိုစာအလှည့်ကြတဲ့အထိတော့အဆောင်ရပါတယ်နော်ကိုကြွကြောင်းတောင်းလာတဲ့တခြင်းလေးကိုတော့ဒီတစ်ပတ်ထုတ်လွှင့်ပေးပါမယ်ကျမ Messenger ပေါ်မှာလည်းစာပြန်ထားပါတယ်နော်အခုတော်ရရှင်နေနေနဲ့ကျမတို့စီကိုစာရေးပြီးတော့သိကျင်တာရေးမေးတယ်ဆိုရင်ကျမတို့အချိန်ရရင်ရသလို Messenger ပေါ်ကလည်းပြန်ပြီးတော့ဒီအကြောင်းပြန်ပေးပါတယ်လို့ပြင်ပေးခြင်းပါတယ်သူ့လိုပဲနောက်ထပ်ဒီ Messenger ကနေလှမ်းမေးလာတဲ့တော်ရရှင်တယောက်ကတော့ Shine နေခါပါသူက I like to study EDM usage program please give me a link နဲ့သူ EDM သင်ခန်းစာအစီအစဉ်ကိုလေ့လာခြင်းလို့အဲ့အစီအစဉ်နားထောင်လို့ရတဲ့ link လေးပို့ပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ပါအစီအစဉ်တစ်သက်ကိုနားထောင်ခြင်းနဲ့ဆိုတော့ကျမတို့ရုံမြင်တန်ကြားကထုတ်လွှင့်ပေးတဲ့အချိန် review ကနေထုတ်လွှင့်ပေးတဲ့အချိန်ပြီးတော့အဲ့အစီအစဉ်တွေကိုဒီ Facebook စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးတာဒါမှမဟုတ်လည်းအစီအစဉ်လွှင့်ပေးတဲ့အချိန်မှာ Facebook စာမျက်နှာပေါ်မှာတင်ထားတာတွေကိုကြည့်ရှုလို့ရပါတယ်ကျမတို့ရဲ့ view မြန်မာပိုင်း website လိပ်စာဖြစ်တဲ့ bamis.voanews.com website မှာဆိုရင်လည်းကျမတို့ရဲ့ဒီအဲ့ဒီအစီအစဉ်ကိုအတန်ဖိုင်ရောစာသားတွေရောအပြည့်အစုံတင်ထားပေးပါတယ်။ဒီတော့ရှင် shine နေခါကိုလည်း messenger တော်ပေါ်ကနေပြီးတော့ကျမတို့ view မြန်မာပိုင်း website စာမျက်နှာကိုပို့ပေးလိုက်ပါရနော်။အဲ့ဒီ website စာမျက်နှာကိုရောက်ရင်တော့ EDM သင်ခန်းစာတင်ထားပေးတဲ့စာမျက်နှာကိုရောက်အောင်တွားရမှာပါ။ view ရဲ့မူလစာမျက်နှာပေါ်ရောက်ရင်ဒီတော့ရှင် ဆိုင်နေခသွားခြင်းနဲ့အစီအစဉ်စာမျက်နှာကိုဘယ်လိုသွားရလဲအခုပြောပြပါမယ်နော်ကျမတို့မူလစာမျက်နှာဘောက VOA menu bar ပေါ်မှာအင်္ဂလိပ်စာလေးလာမယ်ဆိုတဲ့နေရာကိုသွားရွေးလိုက်တယ်ဆိုရင်အဲ့ဒီမှာထပ်ပြီးတော့ရွေးချယ်လို့ရတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေပေါ်လာပါလိမ့်မယ်အဲ့မှာတော့ပထမအဦးဆုံးအကြောင်းက American 3 EGM အစီအစဉ်ဆိုတဲ့စာကြောင်းပဲဖြစ်ပါတယ်။အဲ့ညာကိုသွားနှိပ်လိုက်ရင်တော့ EGM တင်ကန်းစာစာမျက်နှာကိုရောက်ပါလိမ့်မယ်။အဲ့မှာအတန်ဖိုင်ကိုလည်းတင်ထားပေးသလိုတင်ကန်းစာအစအဆုံးကိုလည်းစာသားနဲ့တကွဖတ်ရှုနိုင်ပါတယ်။ခုနကပြောသလိုပဲကျွန်မအဲ့ Messenger ကနေပြောတဲ့ link ပြန်ပြီးတော့ပို့ပေးထားပါရယ်နော်။အစီအစဉ်တွေကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ရှင်ဒီကနောက်ပိုင်းမှာတော့မြန်မာသချင်းလေးတပုံးနဲ့မြစ်တာဒီလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်။အခုတော့တော်ရရှင်ရဲ့ပေးစာတွေကိုဆက်ပြီးတော့ပြန်ကြားပေးကြပါမယ်။ VOA အစီအစဉ်တွေကိုဘလို့ဖန်းယူနားဆင်ရမလဲဆိုတော့မေးလာတဲ့တော်ရရှင်တရားရဲ့စာကိုပြန်ကြားပေးကြပါတယ်။လူစိုးကြော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါ။ VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖန်းယူနားထောင်ကြပါမယ်။ဘလို့ဖန်းယူရပါမလဲတဲ့။ဟုတ်ကဲ့ပါ။လက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ကြနေတယ်ဆိုတော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဦးဆုံးဖြစ်ကြကြပါတယ်။အဲ့လိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့နည်းကပထမနည်းပါ။အဲ့စာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်တွေပြောတာကြားဖို့ပါတယ်နော်။ဒါပေမဲ့ကျမဒီမှာဒီသောရရှင်ဝင်ခြင်းနဲ့ဆိုရင်ပြောပြပါမယ်။ကျမတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bemi ဆိုတဲ့လိပ်စာမှာသွားပြီးတော့နားဆင်နိုင်တာပါ။ဒါမဲ့အဲ့ထက်ပိုပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သွားရှင်နေတယ်လီဖုန်းသုံးတဲ့သွားရှင်နေပို့ပြီးတော့အဆင်ပြေလွဲကူတာတွေ့ရပါတယ်။ Facebook မှာ voa bemi news ဆိုပြီးတော့ကျမတို့ရဲ့ voa မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ။ voa bemi news ဆိုပြီးတော့ voa မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်။အဲ့မှာရုံမြင်တန်ကြာရောရေဒီယိုအစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထုတ်လွှင့်ပေးနေတာပါအစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အစီအစဉ်တွေကိုဓာတ်ရိုက်မကြည့်လိုက်ရဘူးမနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်လွယ်လွယ်ကူကူအဆင်ပြေပြေနားဆင်လို့ရမယ်လို့မျှော်လင့်ပါတယ်နော် VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ပထမဦးဆုံးရှမ်းပြည်တောင်ပိုင်းကနေပြောမူရည်စီပြဿနာရှိနေလို့ဆိုပြီးတော့စိတ်ညစ်ပြီးတော့စာရေးလာတဲ့တော်ရရှင်ခွန်မရဲ့စာကိုဖော်ပြပေးခြင်းပါတယ
်မင်္ဂလာပါ VOA ခင်ဗျာကျွန်တော်မေးခြင်းပါတယ်ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ရေးဒေသကဟိုပုံးပင်လောင်းစီဆိုင်တောင်ကြီးတောင်ဘက်ကြောက်တလုံးမြို့နယ်ဒေသခွဲရွာတွေမှာအများစုကပအိုးတွေဖြစ်ပါတယ်မူရည်စီဝါကရေလိုပေါနေတာပါခင်ဗျာမူရည်စီဝါနှိမ်နင်းရေးဆိုတာအဲ့ဒီဒေသတွေမှာတကယ်ပဲဥပဒေဆိုတာမရှိတော့ဘူးလားရဲလုံကြုံရေးဆိုတာလည်းမရှိယောက်ျားလေး80ရာခိုင်နှုန်းကမူရည်စေဝါတွေတုံးနေတာကိုမြင်ရပါတယ်တကယ်ကိုစိတ်မကောင်းပါဘူ
းမူရည်စေဝါနှိမ်နင်းရေးတွေတကယ်ပဲမနိုင်တာလားဒါမှမဟုတ်တခုခုပဲမှားနေသလားတဲ့ယောက်ျားလေးတွေတော်တော်များများမူရည်စေတုံးနေကြတယ်ဒေတာဖွံ့ဖြိုးရေးအတွက်အထူးစိတ်မကောင်းဖြစ်ရပါတယ်ဆိုပြီးတော့တော်ရရှင်ခွန်မရေးလာတာပါဖုန်းတာဝါတိုင်းရွာနားမှာလာထောင်တဲ့အတွက်ကြောင့်မလို့ဒါရွာကိုလှုပ်ကြံတာပါလားဆိုပြီးတော့စိုးရင်ကြီးရေးလာတဲ့တော်ရရှင်ကတော့လင့်ထက်မှန်ဖြစ်ပါတယ
်ကျွန်တော်တို့ရွာမှာဖုန်းတာဝါတိုင်းကုမ္ပဏီကငွေသိန်း30မလုံးပေးပြီးတော့ဖုန်းတာဝါတိုင်းစိုက်ထူဖို့ပြင်ဆင်နေပါတယ်ကျွန်တော်တို့မှာတခြားလက်လန်းမမိတာကြောင့် VOA သတင်းဌာနကိုအားကိုးပြီးတော့တင်ပြရပါတယ်ကျွန်တော်တို့နိုင်ငံလိုတခြားနိုင်ငံတွေမှာလည်းပဲလူနေထူထပ်တဲ့ရက်ကွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းတွေစိုက်ထူကြတာပါပဲလားဥပမာအင်္ဂလန်ဂျပန်နော်ဝေးကာတာနိုင်ငံတွေမှာကျွန်တော်တို့နိုင်ငံလိုရက်ကွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းစိုက်တယ်မစိုက်ဘူးသိကြပါတယ်ဗုဒ္ဓဘာသာမြန်မာနိုင်ငံမျိုးရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေရလားဆိုတာကိုလည်းသိကြပါတယ
်ဟုတ်ကဲ့ပါဒီတော်ရရှင်ကသူ့ရဲ့စာနဲ့တူတူရှောက်လာစာရင်းနဲ့စာတစ်စောင်ကိုလည်း Facebook ပေါ်ကနေပေးပို့လာပါတယ်ဒီတော်ရရှင်ရဲ့စာကိုအကြံပြုဖတ်ကြည့်တော့ဒီဖုန်းတာဝါတိုင်းတွေကလူတွေရဲ့ကျန်းမာရေးကိုဘလောက်တောင်မှအမြဲပေးနိုင်လဲဆိုတဲ့အကြောင်းကိုရေးထားတာတွေ့ရပါတယ်။ဟုတ်ကဲ့ပါ။ဒီတော့ရှင်ကိုဖြည့်ပေးရမယ်ဆိုရင်တော့အရင်ဆုံးစိတ်အေးအောင်ပြောချင်တာကတော့ဒီ cell phone tower တိုင်းကြောင့်ကင်ဆာရောဂါဖြစ်နိုင်နေဆိုတာမဟုတ်ပါဘူးလို့ပဲဖြည့်ချင်ပါတယ်။ American Cancer Society American Cancer အဖွဲ့ကတေချာသုတေသနအလုပ်ပြီးတော့မှသူတို့ပြောထားတာဖြစ်ပါတယ်။သူတို့ website မှာဝင်ပြီးတော့ကြည့်နိုင်ပါရဲ့နော်။cell phone tower တိုင်းတွေကနေထုတ်လွှင့်တာက RF လို့အတူကောက်ခေါ်တဲ့ radio frequency signals radio line တွေပဲဖြစ်ပါတယ်။န Now, bro, cell phone tower and a Myanmar town of Madrid line of phone in a chase a yan and a pit at Rajamlo. Through the total radio line alley. FM radio line no loud. The microwave line no loud. Where are Johnny with Chipari? American Beyond Zoom are all the P down Zoo. Saturday Commission FCC. The radio line RF line a Balauti Tidwin and a Majulas were at the Mapita Shibari. A or D cell phone tower in the attract radio line are a line and a tati mea fulu sovari. We are British Gani Biro, Tudetanata Kumaro, Midazu Tata, Klinger Shi, Midazu Tatango, Tudetana Lotiro, Klinger Boari, my pitted against a yoga muriga, cell phone tower in Nama, Nate Muni, Sessa Mumishi Ustra, Duyare Lule Sovari, Tadamo Dora Shin in a same boo, Nabro, Nabra 2 years Samata Hare, Pay Light Lumio D. Buddha Vada Jaya Yakwati Yamadilo cell phone tower in it, Tambu, Buddha Vada, you could name him alone it is Ragara Tabatima, Dajalu Rigani Biro, Dominica Nangamas, Vada Yetikium Pianlo, Supumuri Pianlo, a Jaudiari portrait on the Minda that change our Biro, Los Anelu Yusayavari, Sajina, a Tauta Yarodi, American Piazumarama, Ba Tautama, Madrius Radilumu, Jamai Poesi Rigani, dear Wimpioni, Apsipari, Dipsy Good Dino, singing it, Edwala Pumioni. မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်တာဆိုရင်ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ် bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့အခုတော့ view ရတော်ရရှင်နေကိုတော်ရရှင်တယောက်တောင်းထားတဲ့တချင်းနေနဲ့ဖြောပြေးပေးကြပါလိမ့်ရှင် Messenger ကနေပြီးတော့သူကအစာရေးပြီးတော့တချင်းတောင်းလာတာဖြစ်ပါတယ်ပြင်းဦးလေးမျိုးကမောင်လေးကျော်စွာဝင်းကနေပြီးတော့ကြောက်စင်မျိုးကအဖိုးနဲ့အဖွားတွေဝေလာရဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ကျေးဇူးမျိုးနဲ့လုံဖို့ရက်ကွက်ကညီလေးစိုင်းတန်အောင်ခေါ်စိုင်းခန့်အောင်အတွက်လေးအမြဲတမ်းတရီးရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ VOA အဖွဲ့သားတွေထာဝရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။ပထမဦးဆုံးတခြင်းတောင်းတာမလို့သူတခြင်းတောင်းတဲ့နေရာမှာအမှားပါရင်လည်းတောင်းမှန်ပါတယ်ဟုတ်ကဲ့။တခြင်းတောင်းတာဘာမှမမှားပါဘူးနော်။တခြားတော်ရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီတော်ရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြောလဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်းပြင်းဦးလေးကကိုကျော်စွာဝင်းတောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါလိမ့်။ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နောက်ဆက်ကြည့်ပါအောင်နော
်။လူချင်းနာတွေကုန်းသားနေယူသွားပါ။ငါတို့တခုတော့စုတောင်းပေးခဲ့လိုက်ပါနောက်တံတရားမှာအချစ်ကြောင့်မသိတဲ့လူပါအဝတ်ကျွေးရှိကြများချီပါတစ်ခုတည်းအပိတိချာချာတီချီစွာချစ်ထားသည်များနောက်ကျောကမင်းထိုးတဲ့ဓာစေပေါ်လိုက်တာအင်းနာချင်မှာစစ်တမှုမရှိတဲ့ဒီသာကိုမပြန်လေကနှုတ်လို့ယူပါရှိသမျှအကုန်ပေါ်အခါရှိနေသူရဲ့ကိုယ်စုံကထွားသွားပါနေတိုင်းစောင့်ဝင်နေစဖန်ပါတယ်
ဝေလာတိဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တင်မနာဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းနာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးကြများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်လို့ရပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမထောင်လိုက်ရဘူးမကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့ internet အစာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါလိမ့်ရှင်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှိနေအောင်ဆင်းလန်းချင်ပါတယ
်မနာနဲ့တိတ်ခပ်ရထွက်သွားပါ You say Amaze at the good and the good
အစ်တန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ပြည်စာကဏ္ဍကိုတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတော့ဒသင်းသာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းတုံ့တက်ချက်ကိုထုတ်လွှင့်ပေးပါရမယ်။တမရရဲ့အစီအစဉ်တင်တဲ့မူရစီဝါပြဿနာထိတိရရကန်တွင်နိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကမြန်မာနိုင်ငံနေရာအနှံ့ပြားမှာအပြည်ပြည်ဆိုင်ရာမူရစေဝအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြစ်ရင်အခမ်းအနားတွေကျင်းပကြပါတယ်။ရန်ကုန်မန္တလေးနဲ့တောင်ကြီးမှာဖမ်းဆီးရမိထားတဲ့မူရစေဝတွေမိရှုဖြစ်စီတဲ့အခမ်းအနားတွေလုခဲ့ကြပြီးနေပြည်တော်မှာလုတဲ့အခမ်းအနားမှာတော့သမရဥဝင်းမြေကိုယ်တိုင်တက်ရောက်မိခွန်းပြောပါတယ်။သူမိခွန်းကအတော်လေးကိုရှင်းလျားပြီးမူရစေဝနဲ့ပတ်သက်လို့မြန်မာနိုင်ငံမှာတကယ်ဖြစ်ပျက်နေတာတွေပြဿနာတွေနဲ့နောက်နေနေကိစ္စတွေမှာသူဘလို့ကင်တွယ်မလဲဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ပြောရရင်မူရစီဝါပြဿနာနဲ့ပတ်သက်ပြီးသမရအဆက်ဆက်မှတ်ချက်ပေးပြောဆိုမှုတွေထဲမှာအပြည့်စုံဆုံးနဲ့အရှည်လျားဆုံးမိခွန်းတော်ဖြစ်ဖွယ်ရှိပါတယ်။သူဘာတွေပြောခဲ့သလဲ။မူရစီဝါနှိမ်နေရဲ့သူ့အစီအစဉ်တွေကဘာတွေလဲ။ရှင်းနာကမြန်မာနိုင်ငံမူရစီဝါပြဿနာအလားအလာဘယ်လိုရှိနိုင်မလဲဆိုတာကုတ္တပတ်သုံးသပ်တင်ပြသွားပါမယ်
။သမရဦးဝင်းမြင့်ဟာသူ့မိခွန်းထဲမှာမြန်မာနိုင်ငံကမူရစီဝါပြဿနာကိစ္စပုံမှန်လင်းလင်းဝန်ခံခဲ့ပါတယ်။မိခွန်းတနေရာမှာသူဟာပထမအကြိမ်လွှတ်တော်တက်တန်းကာလာရုံးကတရားဥပဒေစိုးမိုးရေးကော်မတီအတွင်းရေးမှုအနေနဲ့တည်နေတဲ့တိုင်းတွေကိုတွားရောက်ခဲ့တဲ့အကြောင်းအဲ့ဒီမှာကျောင်းသူကျောင်းသားတွေဟာကျောင်းချိန်အတွင်းမှာကိုပဲမူရစေဝါတွေတုံးဆွဲနေကြတာကိုစိတ်မကောင်းဖွယ်ရာကြားသိတွေ့ရှိခဲ့ရကြောင်းစာတင်ကျောင်းတွေမှာတော့မူရစေဝါကိုကျောင်းသားလူငယ်တွေအဖိုးနဲ့နဲ့လက်လန်းမီလွယ်လွင့်တကူတုံးဆွဲနေကြတဲ့သတင်းတွေကြားသိခဲ့ရပြီးဒါဟာတိုင်းပြည်ရဲ့အနာဂတ်ကိုကြာရှုံးမှုနှွန်တွင်းတဲ့တွန်းပို့နေတယ်လို့သူခံစားရတယ်လို့ဆိုပါတယ်ဒီပြဿနာကိုညီညီညွတ်ညွတ်နဲ့မဖြေရှင်းနိုင်ဘူးဆိုရင်နောက်လာမယ့်ဆယ်စုနှစ်အတွင်းမြန်မာနိုင်ငံရဲ့အနေအထားမတွေးဝင့်စရာအခြေအနေဆိုက်ရောက်လာနိုင်တယ်လို့ဆိုပါတယ်ဒါတွေကမြန်မာနိုင်ငံတွေကမူရစ်ဆေးဆွဲပြဿနာလောက်ကိုပြောတာရှိပါသေးတယ်သမရဥဝင်းမြင့်အနေနဲ့သူ့မိန်ကွန်းထဲမှာဖော်ပြမထားပေမဲ့မြန်မာနိုင်ငံမူရစ်ဆေးဝါထုတ်လုပ်ဖြန့်ဖြူးမှုဟာအိမ်နီးချင်းနိုင်ငံတွေတွေမကအရှိလေပိုင်းနိုင်ငံတွေကနေဒါလိုဝေးလံခေါင်းချားတဲ့နိုင်ငံတွေအထိဒုက္ခပေးနေတာတွေ့မြင်နိုင်ပါတယ်တိတ်ကြအသေးခင်ကမလေးရှားနိုင်ငံမှာကွန်တိန်နာနဲ့ဖမ်းမိလိုက်တဲ့စိတ်ကြွနဲ့မူရစ်ဆေးအမြောက်အများဖမ်းမိတဲ့ကိစ္စဟာနမူနာတစ်ခုပါမြန်မာနိုင်ငံရှမ်းပြည်နယ်ရွှေတရီကန်ဧရိယာကထုတ်လုပ်တဲ့မူရစ်ဆေးဝါးအများအပြားမြန်မာနိုင်ငံအနှံ့အပြားကိုစီးထွက်သွားပြီးတချို့ပြည်တွင်းမှာတုံးတချို့အိမ်နီးချင်းနိုင်ငံတွေစီရောက်အခုနောက်ဆုံးသိရတာကတော့တရဝင်းကွန်တိန်နာလမ်းကြောင်းကနေတောင်နိုင်ငံတကာကိုရောက်သွားတယ်ဆိုတာပါပဲ
သမရရဲ့မိခွန်းထဲမှာတော့2019ခုနှစ် UNODC ရဲ့အစီရင်ခံစာအရ2019ခုနှစ်အတွင်းဘိန်းဆိုင်ပြုံမှု25ရာခိုင်နှုန်းကျဆင်းပြီးထုတ်လုပ်မှုလည်း14ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်သူထည့်မပြောတာကတော့ infectmin လို့ estarcy လို့စိတ်ကြွဆေးပြားထုတ်လုပ်မှုအဆမတန်များပြားလာတာကိုပါ2018ခုနှစ်အတွင်းဖမ်းမိတဲ့မူရစ်ဆေးဝါးတွေရဲ့ကာလတန်ဖိုးကြီးပဲတော့ ချွေဘီလျံ920ကျော်ဘူးအမေရိကန်ဒေါ်လာနဲ့ဆိုသာမောင်380ဘူးလောက်တော့ရှိနေပါတယ်တကယ်တကယ်လွတ်မြောက်ပြီးအယောင်းဝယ်အကူအသတ်လုပ်နေတဲ့ပမာဏဆိုရင်တော့ဒီထက်အဆပေါင်းများစွာပိုများနိုင်ပါတယ်မွေးစေဝါနေနေနဲ့ပတ်သက်ပြီးသမရကတော့လက်ကြီးပင်ရင်းနေရာတွေကိုကင်တွယ်ဖို့ရောင်းဝယ်ဖောက်ကားနေတာတွေကိုမမြင်ချင်အောင်ဆောင်လွှတ်ထားပေးတဲ့အာဂိလိုက်စားသူတွေကိုအရေးယူဖို့ပိုင်ရှင်မဲ့ဆိုတာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ညွှန်ကြားထားပြီးဖြစ်တယ်လို့လဲဆိုပါတယ်
ဒါပြင်အောက်ခြေကအေးအေးယူကင်တွယ်မှုစိတ်မချရတာကြောင့်သူ့ရဲ့သမရယုံမှမူရစီဝါတားဆီးနှိမ်နှင်းရေးအထူးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တဲ့မူရစီဝါနဲ့ပတ်သက်ပြီးဓာတ်ရိုက်သတင်းပေးနိုင်မယ်။မူရစီဝါအထူးသတင်းတိုင်ကြားရေးဌာနဆိုတာမျိုးလည်းဖွဲ့စည်းထားပြီးဖြစ်တဲ့မူရစီဝါသတင်းပေးလာရင်အချက်အလက်တွေအားလုံးလျှို့ဝှက်ပေးထားမယ်။တင်စီရမိတဲ့အထက်ကလည်းစုချင်းငွေတွေပေးအောင်မယ်လို့ဆိုပါရယ်။သမရရဲ့မိကွန်းကိုကြည့်လိုက်ရင်မူရစီဝါတားဆီးနှိမ်နှင်းရေးနဲ့ပတ်သက်ရင်တာဝန်ရှိအောက်ခြေရဲတပ်ဖွဲ့အစဉ်စဉ်ကိုမယုံရတော့ဘူးဆိုတဲ့သဘောတက်ရောက်ပါတယ်။အလားတူစကားမျိုးမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကလည်းပြောဆိုပူပါတယ်။ပြီးခဲ့တဲ့လအတွင်းကျင်းပပြီးသွားတဲ့တိုင်းငါအကောင့်ထဲပေါ်နိုင်တဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာသူကမူရစီဝါပြဿနာတိုင်းအဆင့်ရဲမှူးကြီးကိုမေးမြန်းတဲ့အကြောင်းရဲမှူးကြီးပြန်ထေတာကအရင်တုန်းကဆိုရင်ရဲတပ်ဖွဲ့ဟာမူရစ်ကုန်ကူးတွေကိုစုံစမ်းထောက်လန်းတဲ့အကြောင်းအခုနောက်ပိုင်းခေတ်ပြောင်းပြီးမူရစ်မှောက်ခိုးတွေကရဲတွေဘာလုပ်မလဲအချိန်ကြီးစောင့်ကြည့်သတင်းပေးတွေထားထားပြီးဖြစ်ကြောင်းဒါကြောင့်ရဲတပ်ဖွဲ့ကဖမ်းမယ်စီးမယ်ဆိုတာနဲ့ရှောင်ပြေးသားဖြစ်တဲ့အကြောင်းဒါကြောင့်မူရစ်စေဝါနှိမ်နှင်းရေးမလွယ်ကူဘူးလို့ပြောတယ်လို့ဆိုပါတယ်သူဆိုလိုရင်းကတော့ရဲတပ်ဖွဲ့အတွင်းအချင်းပြက်အာဂတိလိုက်စားမှုကြီးထွားနေတဲ့ပြဿနာကိုရည်ညွှန်းနေပြီးသမရမေကွန်းကလည်းအဲ့ဒီအချက်နဲ့ထပ်တူဖြစ်ကြောင်းအတည်ပြုထားပါဗျ။ဒါကြောင့်အောက်ခြေမှာအာဂတိလိုက်စားမူရင်စေဝါမဖမ်းလို့ဗဟိုကအထူးအဖွဲ့ဖွဲ့ပြီးဖမ်းဖို့ကြိုးစားရတယ်ဆိုတဲ့အတိတ်ပဲတက်ရောက်စီပါဗျ။တကယ်တကယ်အဲ့ဒီလိုအစီအစဉ်မျိုးအောင်မြင်နိုင်ပါမလားဆိုတာကတော့မေကွန်းထုတ်စရာအများကြီးရှိနေပါဗျ
။မြန်မာနိုင်ငံမူရင်စေဝါပြဿနာကိုပြန်ကြည့်လိုက်ရင်ပင်ရင်ထုတ်လုပ်တဲ့နေရာတွေဟာနေမြေတည်ငြိမ်မှုသိမ့်မရှိတဲ့လက်နက်ကန်ဧရိယာတွေများပါတယ်။အဲ့ဒီထဲမှာအစိုးရနဲ့အပြစ်မရရသေးတဲ့အဖွဲ့တွေအပြစ်ရပြီးသားအဖွဲ့တွေအပြင်အစိုးရအသိမှတ်ပြုပြည်သူ့စစ်လို့အဖွဲ့မျိုးတွေလည်းပါဝင်ပတ်သက်နေပါတယ်။ဒီအတွက်မူရစ်စေဝါထုတ်လုပ်မှုအသေးချာရော့ကြဖို့ဆိုရင်လက်နက်ကန်ပြည်ပခပြည်လည်အောင်ဖြည့်ရှင်းတာကိုဩဇာကလက်နက်ကန်အဖွဲ့တွေရန်ပုံဝင်ရဖို့မူရစ်စေဝါထုတ်လုပ်တာတွေမျက်စိမှိတ်ပေးထားတာစတဲ့ပြဿနာတွေဖြည့်ရှင်းရမှာဖြစ်ပြီးအဓိကသက်ဆိုင်တာကတော့တမတော်ပဲဖြစ်ပါတယ်။နောက်တစ်ခုကတော့ရဲတပ်ဖွဲ့အတွင်အာဂရိလိုက်စားမှုထိထိရောက်ကင်တွယ်ဖို့နဲ့မူရစ်စေဝါစုံစမ်းထောက်လှမ်းဖမ်းဆီးရမှာကြွန့်ကျင်လာအောင်လုပ်ပေးဖို့ဖြစ်ပါတယ်။ဒီလိုအဓိကကျတဲ့ပြဿနာတွေကိုမဖြေရှင်းနိုင်မဲ့ဘ ਹੁ မှအထူးအဖွဲ့တစ်ဖွဲ့ထားရှိုံသတင်းပေးသူကိုစုငွေပေးမယ်လို့ကြေညာယူနေတော့မူရစ်စေဝါပြဿနာကြီးကိုထိထိရောက်ကင်တွယ်ဖြေရှင်းနိုင်လိမ့်မယ်လို့မမျှော်လင့်နိုင်ပါကြောင်းတင်ပြလိုက်ရပါတယ်။
တရင်းလာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကတရင်းလာနေမင်းဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့နားဆင်ရမှာကတော့ကဘာတလွားထူးခြားဆန်းပြတရင်းများအစီအစဉ်ပဲဖြစ်ပါတယ်။ဒီလိုထူးထူးခြားခြားဆန်းပြတဲ့တရင်းတွေကိုမတ်အီတန်ဆင်နဲ့ကိုရင်းညံ့တို့ကတင်ပြထားပါတယ်ခင်ဗျာ
။ပြောင်းစုဝါရှင်တန်ဒီစီမြို့တော်မှာနှစ်စဉ်ကျင်းပနေဖြစ်တဲ့ဘူးချိန်မြောက်ဒီပါကလွတ်လပ်ရေးနဲ့အသားတိုင်ပွဲကိုဇူလိုင်လ3ရက်နေ့မှာကျင်းပခဲ့ပါတယ်။ဒီပွဲမှာပထမဆုံးရခဲ့သူမော်လီရှွာလာကတော့သူ့ရဲ့ချန်ပီယံဘွဲ့ကိုကာကွယ်သွားခဲ့ပြီးတော့10မိနစ်အတွင်းမှာဘာကာ28လုံးစားပြခဲ့ပါတယ်။ပိပိရှိရှိနဲ့ကယ်လီဖိုးနီးယားပြည်နယ်မှာနေတဲ့သူမော်လီကိုကြည့်ရင်တော့ဒီလောက်အစားစားနိုင်မယ်လို့မထင်ရပေမဲ့သူဟာကမ္ဘာနံပါတ်1အစားချန်ပီယံဖြစ်ပြီးတော့ဒီနှစ်မှာလည်းဘာကာအလုံးရင်အများဆုံးစားနိုင်တဲ့တရဖူကိုဆက်ထိန်ထားနိုင်သူဖြစ်ပါတယ်။ကမ္ဘာနံပါတ်2အစားချန်ပီယံ Notorious Bob နဲ့နံပါတ်3Tiger Wings and Things တို့ကိုအနိုင်ရသွားလည်းဖြစ်ပါတယ်။ပထမဆုံးဒေါ်လာ1500ရသွားတာဖြစ်ပြီးတော့အစားကောင်းတိုင်ပွဲကောင်းတကယ်ချင်းကောင်းနေရှိတဲ့နေရာတွေမှာလိုက်ပြိုင်နေလို့ Champion Shredder ကပြောပါတယ်။ဒီပွဲမှာ Pennsylvania ပြည်နယ်က Dan Killer Kennedy ကဒုတိယရသွားတာဖြစ်ပြီးတော့ဒေါ်လာ150ငွေသားစုကိုရသွားပါတယ်။ဇူလိုင်လ4ရက်လွတ်လပ်ရေးနေ့မတိုင်ခင်တရက်လုံးမှာကျင်းပတဲ့ဒီအစားပြိုင်ပွဲမှာစုချင်းွေချင်းချင်းခဲ့ပြီးတော့တိုင်းနိုင်ငံလုံးမှာနာမည်အကြီးဆုံးအစားပြိုင်ပွဲဖြစ်တယ်ဆိုပြီးတော့အစီအစဉ်သူတွေကပြောပါရရှင
်။ဟုတ်ကဲ့ကမ္ဘောဒီးယားနိုင်ငံဟာကမ္ဘာအစီအစဉ်လက်ရက်ဘဝကပ်တစ်ခုကိုရက်လုပ်လိုက်ပြီးဂင်းနစ်ကမ္ဘာဆန်ကျင်တင်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံကကြော်ကြားတဲ့ခမာအမျိုးသားဘဝအတိုင်းပေ3600ကျော်ရှည်လျားအောင်ရက်လုပ်ပြီးဆန်ကျင်တင်ခဲ့တာပါ။လက်ရှိအာနာယပါတီနဲ့ဆက်နွယ်နေတဲ့လူငယ်လှုပ်ရှားမှုတစ်ခုကို အပေးကြတဲ့လူပေါင်း 23,000 ကဖနန်းမွင်တော်ဝင်နန်းတော်ရှိမှာအချိန်6လကြောင်ဒီပဝါကိုရက်လုတ်ခဲ့ကြတာဖြစ်ပါတယ်။ဝင်းကြီးချုပ်ဟွန်ဆန်ကိုတိုင်တော့နိုင်ငံဝင်ရက်ပြီးအပေးချီမြှောက်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဒီလက်စီပဝါကိုဂင်းနစ်အဖွဲ့အစည်းကဝန်ထမ်းတွေတန်းယူခဲ့ကြပြီး 3,882 ပေကျော်ရှိတဲ့အတွက်ကမ္ဘာစံချိန်ဝင်တယ်လို့ကြေညာပေးခဲ့တာပါ။ဝင်းကြီးချုပ်ဟွန်ဆန်ရဲ့အငဲဆုံးသားဖြစ်သူဟွန်မန်နီလည်းတက်ရောက်ခဲ့ပြီးဒီစံချိန်ဟာကမ္ဘောဒီးယားနိုင်ငံသားတွေအားလုံးအတွက်လို့ပြောကြားခဲ့ပါတယ်။
ပထမဆုံးရမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာအင်္ဂလန်အသင်းကိုအားပေးတဲ့ပရိသတ်တွေအနေနဲ့ဖိဖီကြီးကပြေပြောက်စီဖို့ခွေးကလေးတွေကန်တဲ့ဘောလုံးပွဲကို Facebook စာမျက်နှာမှာကြည့်ခွင့်ရခဲ့ကြပါတယ်။ဒုတိယဆင့်ရှုံးထွက်ပွဲစဉ်ဒီမှာတောင်အမေရိကကကိုလံဘီယာအသင်းနဲ့ကြုံခဲ့ရတဲ့အင်္ဂလန်အသင်းဟာဒုဂိုးစီတရေဖြစ်ခဲ့ပြီးတော့အချိန်ပိုမှာလည်းအနိုင်ရှုံးအဖြစ်မထွက်ခဲ့တဲ့အတွက်ပယ်နယ်တီကမ်းပြော်ဆုံးဖြတ်ခဲ့ရပါတယ်။ပယ်နယ်တီကရာမှာတော့အင်္ဂလန်အသင်းက၄ဂိုး၃ဂိုးနဲ့နိုင်ခဲ့ပါတယ်။အခုခွေးကလေးတွေကန်တဲ့ဘောလုံးပွဲကတော့အင်မွေးတွေးဆန်စားတောက်ကုမ္ပဏီ Fresh Pet ကစီစဉ်တာဖြစ်ပြီးတော့အင်္ဂလိပ် Bulldog ခွေးဘလူးခွေးကလေးတွေတစ်ဖက် Maltese Bichon ခွေးကလေးတွေကတစ်ဖက်ကန်ခဲ့တာကိုဇူလိုင်3ရက်နေ့ကဘောလုံးပွဲစဉ်နဲ့တိုက်ဆိုင်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ်။အင်္ဂလန်အသင်းဟာဆိုရင်ကမ္ဘာဖလားပွဲတွေမှာ1966ခုနှစ်ကတည်းကပယ်နယ်တီကန်သွင်းတဲ့အချိန်တွေမှာရှုံးနေခဲ့ရတာဒီကြီးပဲရှိခဲ့တဲ့အတွက်အင်္ဂလန်ပရိသတ်တွေအတွက်စိတ်ပျက်စရာတွေကြီးပဲဖြစ်ခဲ့ရပါတယ်။ဘောလုံးပွဲအချိန်ကြောင့်နှလုံးရောဂါလိုကျန်းမာရေးကိုထိခိုက်နိုင်တဲ့အတွက်အားပေးသူပရိသတ်တွေအနေနဲ့အသက်မမန်ရှူကြဖို့ကဖိန်းနဲ့ပါတဲ့ကော်ဖီမတောက်ဖို့အကြံပေးချက်တွေလည်းရှိနေပါတယ်။အခုလိုချစ်စရာကောင်းတဲ့ခွေးကလေးတွေကိုကြည့်လိုက်ရင်လည်းခဏတာစိတ်ဖိစရာတွေပြေတဲ့အတွက်အခုလိုစီစဉ်ပေးထားတာလို့စီစဉ်သူတယောက်ကပြောပါတယ်ရှင
်။ဒါတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္ဂနွေနေ့နှစ်ဖက်အစီအစဉ်တွေမှာနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာ view မြန်မာဘက်ကထုတ်လွှင့်ပေးတဲ့တနင်္ဂနွေနေ့နှစ်ဖက်အစီအစဉ်တွေကိုနားဆင်နေကြတာပါအခုလို VOE ရဲ့တနင်္ဂနွေနေ့နှစ်ဖက်ထုတ်လွှင့်ပေးနေတဲ့တနင်္ဂနွေအစီအစဉ်ကို9:00 နာရီကနေ9:00 နာရီထိ5.16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။ဒီမြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်စီစဉ်တွေကိုနားဆင်နေကြရတာပဲဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်တင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံချင်းရိုင်ခိုင်မဲဆန်မြို့ကကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့အကြောင်းသား12ဦးနဲ့ဘောလုံးနီးပြတူပါတဲ့အဖွဲ့တွေကအကြောင်းသား4ယောက်ကိုတနင်္ဂနွေနေ့မှာကယ်တင်နှိုင်းလိုက်ပါပြီ။သူတို့ရောက်နေတဲ့နေရာဟာဂူဝါကနေအတွင်းပိုင်း2မိုင်ခွဲလောက်အကွာမှာရှိနေတာဖြစ်ပြီးဂူထဲမှာတော့ရေကြီးပြီးရေစီယာပြင်းထန်နေပြန်မှောင်မဲနေတာဘာမှမမြင်ရတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းဟာတိတ်ရှုပ်ထွေးပြီးတော့အနေနဲ့ကြီးလာပါတယ်။ဒါကြောင့်သူတို့ကိုကယ်ထုတ်မဲ့ဂူရင်းတစ်လျှောက်ကယ်ဆယ်ရေးလုပ်သားတွေအောက်ဆီဂျင်ဘူးတွေပြန်ပြီးဖြစ်နေတော့ကြံရှောက်ကိုကယ်ထုတ်မဲ့လုပ်ငန်းကိုခਿੱတဆိုင်းငံ့ထားရပါတယ်။American Television နဲ့ဆက်ဆံရတဲ့တိဆောက်တဲ့နေရာမှာ Vietnam နိုင်ငံကိုအတူယူဖို့အတွက် American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကမြောက်ကိုရီးယားကိုတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်။ Vietnam နဲ့ American တို့ကြားစစ်ပွဲအဆုံးသတ်သွားပြီးတဲ့နောက်နှစ်ပေါင်း40ကျော် Vietnam နိုင်ငံကလုတ်တာမျိုးကိုအတူယူဖို့အတွက်တိုက်တွန်းတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လမှာအစိတ်တင်ပြီးရုရှားတချို့ဟောင်းတို့ဦးနာဖျားမကျန်းဖြစ်တဲ့အလားတူအာရွန်ဂျော့တီဓာတ်ရုပ်အစိတ်တင်သူအမျိုးသမီးတို့ဦးတေဆုံးသွားတဲ့အတွက်ဗြိတိရှ်ရဲတပ်ဖွဲ့ကလူသေမှုဖွင့်ပြီးတော့စုံစမ်းစစ်ဆင်နေပါတယ်။တေဆုံးသူကအသက်44နှစ်အရွယ်ဒွန်စထရက်ကတ်ဖြစ်ပါတယ်။ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာ3ရက်ဇက်တိုက်အပြင်းထန်မိုးရွာပြီးမြေပြိုကျတဲ့အတွက်လူ80ကျော်မနည်းသေဆုံးခဲ့ရပြီးပျောက်ဆုံးနေသူတွေကိုကယ်ဆယ်လုပ်ငန်းလုပ်သားတွေကတနင်္လာနေ့နှောင်းပိုင်းမှာဆက်ပြီးတော့ရှာဖွေနေကြပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းနဲ့အလဲပန်းမှာအပြင်းထန်မိုးရွာတာနဲ့မျှပျောက်ဆုံးနေသူပေါင်းက50ကျော်ရှိနေပါပြီ
။ဒါကတော့နောက်ဆုံးရထိတန်းရောက်နိုင်ငံကသတင်းအချင်းချုပ်ကိုဒေါက်ကင်မြူတက်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကုညာဝဲအောင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Great Bands ဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မှတစ်ဖက်အစီအစဉ်တွေကိုလိုင်းလိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးကြတာပါ။ VOE ကိုနားဆင်အားပေးကြတဲ့အတွက်ထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတဆီများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြီးပါခင်ဗျာ။
This program has come to you from the Voice of America, Washington.